Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဧပြီလ30ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းတင်ဆက်မဲ့ထိတ်တန့်ရောက်သတင်းတွေမှာထိုင်းနဲ့မလေးရှားကုမ္ပဏီတွေမြန်မာသဘာဝတန်ခွေလုပ်ငန်းတွေကနေထွက်ခွာဖို့ကြေညာလိုက်ကြပါတယ်။ရုရှားသမ္မတကိုဖိတ်ကြားထားတဲ့ G20 ညီလာခံအမေရိကန်တက်ရောက်ဖို့မတည်ကြဘူးဖြစ်နေပါတယ်။အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းယူကရိန်းစစ်မှာတည်ဆုံးခဲ့ရပါတယ်။စတဲ့သတင်းတွေနဲ့အတူရိန်ဂျာအေးဒေါက်တာဝါကာဦးတင်တည်ဆုံးသွားတဲ့အကြောင်းနဲ့အတူမြန်မာနိုင်ငံအထက်ပိုင်းအပူချိန်မြင့်လာတဲ့အခြေအနေတွေကိုတင်ပြဖို့ရှိသလိုစစ်သူနာပြုအမျိုးသမီးဗိုလ်ကြီးတူရဲ့အာဏာသိမ်းမှုဆန့်ကျင်ရေးအတွေ့အကြုံဆက်သွယ်မေးမြန်းချက်မှာတော့
ဆန္ဒပြတဲ့လူငယ်တွေကိုပြစ်တယ်မတရားသဖြင့်တတ်တယ်ဖမ်းဆီးတယ်နှိမ်မက်တယ်နှိပ်စက်တယ်နောက်အခုရွာတွေကိုဆိုလဲအလကားနေလာပြီးမိတွေရှို့တယ်လူတွေမိရှို့တတ်တယ
်ဒီတွင်နေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာအဲ့ဒီနောက်မှာတော့ဒီအမျိုးသမီးကန္တာသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကိုရိုင်းယူကရိန်းနိုင်ငံကီယက်မြို့တော်ကိုရောက်နေချိန်မှာရုရှားကဘုံကျဲတိုက်ခိုက်ပြီးကုလသမဂ္ဂကိုအန်တုချောင်းပြတာနေတယ်လို့ယူကရိန်းကဆက်ဆွဲနေချိန်မှာထိကြိုက်ပျက်စီးမှုတွေကြောက်စရာကောင်းအောင်တိုးလာနေတဲ့ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေဒေသခံအရပ်သားတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့အတွက်ကုလသမဂ္ဂကတန်နိထန်ချကြိုးပမ်းနေပါတယ်။ယူကရိန်းတောင်ပိုင်းမှာရှိတဲ့ဒီမြို့ကတန်မနိစစ်ရုံဟာဒေသခံတွေအတွက်နောက်ဆုံးခြေကုပ်ယူထားတဲ့နေရာတစ်ခုဖြစ်လာနေပြီးစစ်ရုံထဲမှာလည်းအခြေအနေကတိတ်ဆိုးနေတယ်လို့ဒေသခံတွေကလည်းသူတို့ကိုဘေးလွတ်ရာကဲထုတ်ပေးဖို့အတွက်ပန်ကြားနေကြတယ်လို့မာရီယိုပိုမြို့တော်ဝန်ကပြောပါတယ်။သူတို့ရဲ့အခြေအနေဟာရက်ပိုင်းတာခံတော့မှာမဟုတ်ပဲ။နိုင်ပိုင်းလောက်တဲ့ခံတော့မဲ့အခြေအနေဖြစ်နေတယ်လို့လည်းပြောပါရယ်။ယူကရိန်းအရှေ့ပိုင်းဒေသမှာရုရှားကထိုးစစ်တွေတိုးမြှင့်နေချိန်မှာပဲယူကရိန်းတပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ပြီးနေတဲ့အမေရိကန်နိုင်ငံသားအသက်22နှစ်အရွယ်မရင်းတပ်သားဟောင်းဝီလီဂျိုးဆက်ကန်ဆာတည်ဆုံသွားတဲ့အတွက်ဝမ်းနည်းချေခွဲရာကြောင်းအမေရိကန်နိုင်ငံသားဌာနကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်။သူတေဆုံးချောင်းသိရတဲ့အတွက်အထူးဝမ်းနည်းရချောင်းနဲ့မိသားစုအတွက်လိုအပ်မဲ့အကူအညီတွေပေးဖို့လုပ်နေကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရဂျလင်းနန်ပေါ်တာကပြောပါတယ်။ပုဂ္ဂလိကစစ်ဖက်ဆိုင်ရာကန်ထရက်ကုမ္ပဏီတစ်ခုမှာအလုပ်လုပ်နေတဲ့ဝီလီဂျိုးဆက်တနင်္လာနေ့ကတေဆုံးသွားတာဖြစ်ပြီးဒါဟာရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းမှာပါဝင်တိုက်ခိုက်ရင်ပထမဆုံးအမေရိကန်နိုင်ငံသားတဦးတေဆုံးရတာလည်းဖြစ်ပါတယ်။တောက်ကြနေမှာပဲပင်နဂန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကလည်းရုရှားတပ်တွေဟာစစ်ရာဇဝတ်ပြစ်မှုတွေကျူးလွန်နေတာတိတ်ကိုထင်ရှားကြောင်းပြောပါတယ်။ဒီအတွက်မေးခွန်းထုတ်စရာမလိုကြောင်းနဲ့ရုရှားတပ်တွေဟာယူကရိန်းမှာစစ်ရုံတွေကိုဘုံကျဲတဲ့အပြင်ကိုယ်ဝန်ဆောင်တွေကိုလည်းသွေးအေးအေးနဲ့ရရဆက်ဆက်တပ်ဖြတ်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုဝင်ရောက်ကျူးကျော်တာနဲ့ပတ်သက်ပြီးဆင်ခြင်ဆုံးဖြတ်နိုင်စွမ်းမရှိဘူးလို့လည်းဝေဖန်လိုက်ပါတယ်။G20 ဆက်မှုထိပ်သီးနိုင်ငံ20ရဲ့ဒီနှစ်အတွက်အလှည့်ကျသဘာပတိအင်ဒိုနီးရှားကသမ္မတဂျိုကိုဝီဒိုဒိုကလာမယ့် November ဘာလီမှာကျင်းပမယ့်စီးပွားရေးဖိုရမ်ကိုတက်ရောက်ဖို့အတွက်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကိုဖိတ်ကြားရုံနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီအစည်းအဝေးကိုတက်ရောက်ဖို့မသေးကြကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်မပါမှာပဲတက်ရောက်နိုင်ခြေရှိတဲ့သဘောသမ္မတအင်ဗျူကတောက်ကြနေမှာပြောကြားခဲ့ပါတယ
် Our understanding and of course you could confirm this with the Indonesians is we have reached out to them privately
is that Indonesia လို့ဆိုကြပဲအတီးပြုတ်ကိုလုံနိုင်မှာပါကျမတို့တီးသန့်မေးကြည့်တော့ကတော့ယူကရိန်းကိုမကျူးကျော်ခင်ကတည်းကရုရှားကိုဖိတ်ထားတာလို့သိရပါတယ်ကျမတို့ကတော့ဒီအစည်းအဝေးမှာရုရှားမပါတဲ့ဘူးလို့တင်ပြခဲ့ပါတယ်လို့သမ္မတအင်ဗျူပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောခဲ့တာပါတောက်ကြနေအစောပိုင်းတုန်းကတော့ Indonesia သမ္မတကသူဟာယူကရိန်းသမ္မတကို G20 စီးပွားရေးဖိုရမ်ကိုဖိတ်ကြားခဲ့ကြောင်းကြေညာခဲ့ပါတယ်။ G20 ဟာကမ္ဘာစီးပွားရေးပြန်ပြီးနလန်းထူစေရေးအတွက်အပြောင်းလဲဖြစ်စေတဲ့အထောက်အကူဖြစ်ကြောင်းနဲ့ကမ္ဘာစီးပွားရေးပြန်နလန်းထူရေးမှာက COVID-19 ကာယောဂါနဲ့ Ukraine ရှစ်ပွဲကအဓိကလွှမ်းမိုးနေတဲ့အကြောင်းအရာနှစ်ခုဖြစ်တဲ့အတွက်သမ္မတ Zelensky ကို G20 ထိပ်သီးအစည်းအဝေးကိုတက်ဖို့ဖိတ်ခေါ်ခဲ့ကြောင်းပြောခဲ့တာပါ။ဒါ့အပြင် Russia သမ္မတ Vladimir Putin နဲ့လည်းချစ်သပရင်းနေမှာစကားပြောခဲ့တယ်လို့ Russia သမ္မတကတော့ဒီထိပ်သီးညီလာခံကိုတက်အောင်မယ်လို့ပြောကြောင်းပြောပါတယ်။ထိုင်းနိုင်ငံပိုင် PTTEP ရန်နံနဲ့သဘောအတန်းငွေကုမ္ပဏီနဲ့မလေးရှားအစိုးရပိုင် Petronas စွန့်အင်ကုမ္ပဏီကမြန်မာနိုင်ငံတွင်ရဲတကံတဘာဝဓာတ်ငွေစီမံကိန်းမှာယင်းဤမြုပ်နှံလုတ်ကန်နေတာတွေကနေနှုတ်ထွက်ပြီလို့တောက်ချန်တွေကကြေညာခဲ့ပါတယ်။ဒါဟာနိုင်ငံတကာစွန့်အင်ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကနေလုပ်ငန်းတွေဇက်တိုက်နှုတ်ထွက်နေကြတဲ့အထက်ကနောက်ဆုံးဖြစ်တော်မူပါ။အလားတူဂျပန်စွန့်အင်ကုမ္ပဏီ Ineos ကလည်းလုပ်ငန်းတွေပြန်ပြီးရုပ်သိမ်းတဲ့အကြောင်းပြောပါတယ်။မနေ့ကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့နောက်ဆက်တွဲမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့စွပ်စွဲမှုတွေပေါ်ထွက်လာတဲ့နောက်မှာ American စွန့်အင်ကုမ္ပဏီ Chevron နဲ့ပြင်သစ် Total ကုမ္ပဏီတွေကအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဲကနေအစောဆုံးပြန်ပြီးရုပ်သိမ်းသွားကြတာဖြစ်ပါတယ်။ Japan Ineos ကုမ္ပဏီဟာရဲတကွန်စီမံကိန်းမှာအစုရှယ်ယာ 19.3 ရာခိုင်နှုန်းထည့်ထားတာဖြစ်ပြီး Petronas ကုမ္ပဏီဟောင်ကောင်အခြေစိုက် PC မြန်မာကုမ္ပဏီက 40.9 ရာခိုင်နှုန်းနဲ့မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းက 20.5 ရာခိုင်နှုန်းနဲ့ကျန်တဲ့အစုရှယ်ယာတွေကိုတော့ထိုင်း PTTEP စွန့်အင်ကုမ္ပဏီကပိုင်ပါတယ်။
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်တီတီလင်္ကာနိုင်ငံမှာလက်ရှိနိုင်ငံရေးအကြတဲ့ကိုဖြည့်ရှင်းနိုင်ဖို့ဂျာပြအစိုးရဝန်ကြီးများစာရင်းတင်သွင်းရမှာလက်ရှိသမ္မတဂௌတာဘာယာရာဂျာပါကစာကသူ့ရဲ့အကိုဖြစ်သူကိုဝန်ကြီးချုပ်နေရာကနေဖယ်ရှားပြီးဝန်ကြီးချုပ်နဲ့ဝန်ကြီးများစာရင်းအသစ်တင်သွင်းဖို့တောက်ကြနေကလွှတ်တော်မှသဘောတူလိုက်ပါတယ်အမျိုးသားကောင်စီကိုဝန်ကြီးချုပ်နဲ့ဝန်ကြီးအသစ်တွေနဲ့ဖွဲ့စည်းသွားမှာဖြစ်ပြီးလွှတ်တော်အတွင်းမှာရှိတဲ့နိုင်ငံရေးအင်အားစုအလုံးပါဝင်ဖွဲ့စည်းသွားမှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တူဦးလည်းဖြစ်တမရဟောင်းတူဦးလည်းဖြစ်တဲ့ Mindtree Plus Siri Sina ကတမရနဲ့အစည်းအဝေးပြီးမှထုတ်ဖော်ပြောဆိုခဲ့ပါတယ်။သီရိလင်္ကာမှာစီးပွားရေးအဆိုးဝါးဆုံးကြာဆင်းသွားပြီးပြည်သူတွေဟာပြီးခဲ့တဲ့မတ်လကလေးကစတင်ပြီးလမ်းတွေပေါ်ထွက်ဆန္ဒပြကအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ပါတယ်။လက်ရှိအခြေအနေအရသီရိလင်္ကာနိုင်ငံဟာဒီ2022ခုနှစ်အတွင်းနိုင်ငံခြားကျွေးမြေ9ဘီလီယံဒေါ်လာပြန်လည်ပေးဆပ်ဖို့ရှိနေပြီး2026ခုနှစ်ရောက်ရင်နိုင်ငံခြားကျွေးမြေ26ဘီလီယံဒေါ်လာအထိရောက်သွားမှာဖြစ်ပါတယ်။လက်ရှိမှာနိုင်ငံခြားအရံငွေဟာ1ဘီလီယံဒေါ်လာအောက်မှာရောက်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်အနောက်ဘက်ပိုင်းမှာရှိတဲ့မွတ်စလင်ဗလီတခုမှာမနေ့ကတောက်ကြနေဝတ်ပြုဆူတောင်းနေခြင်းအတွင်းအပြင်းနဲ့ဘုံတလုံးပောက်ကွဲခဲ့တဲ့အတွက်အနည်းဆုံး10ဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့ဗလီတာဝန်ရှိသူတွေကတော့အနည်းဆုံး50ကျော်လောက်သေဆုံးခဲ့တယ်လို့ပြောဆိုပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်လအတွင်ဝတ်ပြုဆူတောင်းနေရာတွေမှာဘုံခွဲတိုက်ခိုက်မှုတွေတိုးမြင့်လာခြင်းမှာအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုဟာရမဒန်ဥပုပ်လကုန်ဆုံးဖို့ရက်အနည်းငယ်အလိုမှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကဘူးမြို့တော်အနောက်ဘက်ခြံကခါလီဖာစဟစ်ဘလီကိုနေ့လယ်2နာရီလောက်မှဘုံခွဲတိုက်ခိုက်ခဲ့တာလို့ပြည်ထရေးဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ဒီတိုက်ခိုက်မှုကြောင့်ဆေးရုံကိုဒဏ်ရာရသူအတော်များများရောက်လာခဲ့တယ်လို့အမည်မဖော်လိုတဲ့ဆေးရုံသူနာပြုတဦးကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့အပတ်ထဲတုန်းကလည်းဘုံခွဲတိုက်ခိုက်မှုကြောင့်အရသားတွေအစုလိုက်အပြုံလိုက်သေဆုံးခဲ့ရပါတယ်ဒီတိုက်ခိုက်မှုတွေထဲကတချို့ကတော့ IS Islamic အစွန်းရောက်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုပါတယ်အများအားဖြင့်တော့ရှီးယားမွတ်စလင်ဗလီတွေကိုဘုံခွဲတိုက်ခိုက်ခံရတာများပါတယ်ဒါပေမဲ့လည်းဆွန်နီမွတ်စလင်ဗလီတွေကိုလည်းဘုံခွဲတိုက်ခိုက်ခံရလေရှိပါတယ်အမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထားစဉ်နှင်ပန်းတပ်ပြတ်ခဲ့တဲ့ IS Islamic အစွန်းရောက်အဖွဲ့ဝင်38နှစ်အရွယ်ရှိအလက်ဇန်ဒါကိုတီကိုအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်တရားရုံးကနေတောက်ကြနေတုန်းကထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်တရခံကိုတီဟာဗြိတိန်နိုင်ငံသားဟောင်းတူဖြစ်ပြီးနာမည်ကျော်ဂီတအဖွဲ့ Beatles လို့နာမည်ပြောင်းပေးထားတဲ့စစ်သွေးကြအဖွဲ့ဝင်တွေကတူဦးဖြစ်ပါတယ်။ သူဟာဆီးရီးယားနိုင်ငံစစ်ပွဲအတွင်းအမေရိကန်သတင်းတောက်ဂျင်းဖိုလီတီဗင်စတိုလော့ဖ်တို့နှစ်ဦးအပါအဝင်အကူအညီပေးရလုပ်သားတွေဖြစ်တဲ့ခေလာမူလာနဲ့ဖီတာကက်ဆင်းတို့ကိုဖမ်းဆီးညှဉ်းပန်းတပ်ပြတ်ခဲ့ကြောင်းဝန်ခံခဲ့ပါတယ်။သူ့ကိုခရိုင်တရားသူကြီး TS Elites ကအမိန့်ချခဲ့တာဖြစ်ပါတယ်။အမိန့်မချမီတရားခွင်ကြားနာမှုတွေမှာအကြမ်းဖက်သမားကိုတင်နဲ့အဖွဲ့ရဲ့ဖမ်းဆီးနှိပ်စက်ခံခဲ့ရသူတွေကိုတိုင်ထွက်ဆိုခဲ့ပါတယ်။ဖန်စီခံခဲ့ရသူအမေရိကန်နဲ့အနောက်တိုင်းသားတွေကိုကျင်ဆက်နဲ့တို့တာရေမွန်းအောင်လုပ်တာအပါအဝင်နှီးပေါင်းစုံနဲ့ညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ Islamic အစွန်းရောက် IS အဖွဲ့ဝင်အောင်ခူချီကဝန်ခံပါတယ်။တရားခွင်မှာတေဆုံးသူတွေရဲ့မိဘနဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ပြီးသူတို့ရဲ့နာကျင်ခံစားခဲ့ရမှုတွေကိုပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာပထမဆုံး H5N1 ကြက်ငှက်တုပ်ကွေးရောဂါကူးစက်ခံရသူတဦးတွေ့ရှိကြောင်းကော်လိုရာဒိုပြည်နယ်အများပြည်သူဆိုင်ရာကျန်းမာရေးဌာနကအတည်ပြုထုတ်ပြန်လိုက်ပါတယ်အကျဉ်းတော်မွေးမြူရေးဌာနမှအလုပ်လုပ်တဲ့အသက်40မကျော်သေးတဲ့အကျဉ်းသားတဦးဟာ H5N1 ကူးစက်ခံရတယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကကျန်းမာရေးဌာနကအတည်ပြုခဲ့တာပါအဲ့ဒီအကျဉ်းသားဟာဖျားနာမှုကြောင့်ရက်အတော်ကြာပင်ပန်းနွမ်းနယ်နေခဲ့ပြီးပြန်လည်ကောင်းမွန်သွားပြီဖြစ်ပါတယ် H5N1 တုပ်ကွေးပိုးဟာအမေရိကန်ပြည်ထောင်စုမှ February လကတည်းကကျက်ငှက်တွေအကြပြန့်နှံ့နေခဲ့ပါတယ်။ယောဂပိုကူးဆက်မှုထိန်းချုပ်ဖို့ကျက်ငှက်ဘဲကျက်စင်အကောင်ရေ35တန်းကျော်ကိုတုပ်တင်ခဲ့ပါတယ
်။စနေနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုဇွန်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့ဒီသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှရင်းဆုံးတော့ကတော့ဒီအညာဒေတာအပူလိုင်းဖြတ်နေတဲ့အခြေအနေကိုပြောပြခြင်းပါတယ်။မုံရွာမင်းကင်းမြင်းမူစတဲ့မြို့တွေပါဝင်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းတွေကမြို့တချို့မှာအခုရက်ပိုင်းအတွင်းနေ့ဘက်အပူချိန်43ဒီဂရီစင်တီဂရိတ်အထိပူနေတယ်လို့မိုးစလဌာနကသတင်းထုတ်ပြန်ပါတယ်။ရာသီဥတုပူပြင်းတာကြောင့်စကိုင်းတိုင်းတွေကဆီပေးရှောင်တက်ကြီးရွယ်အိုတွေကတိုက်ဆုံမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရှေးလမေလာတဲ့ရောက်ရင်တော့မိုးရွာသွန်းနိုင်တယ်လို့မိုးစလကခန့်မှန်းထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
။မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနကထူးခြားတဲ့နေအပူချိန်တွေအဖြစ်သတင်းထုတ်ပြန်ထားတာမှာမြင်းကျန်၊ကြောက်၊ကံကောစတဲ့မြို့တွေမှာနေဘက်အပူချိန်44ဒီဂရီစင်တီဂရိတ်မင်းကင်မုံရွာမြင်းမူစတဲ့သခိုင်းတန်းကမြို့တွေနဲ့မကွေးမြို့ဘောလခဲမြို့တွေမှာ43ဒီဂရီစင်တီဂရိတ်ထိပူပြင်းတယ်လို့ပြောထားပါဗျ။မုံရွာမြို့အနောက်တောင်ဘက်မှာတည်ရှိတဲ့မြို့နယ်ထဲမှာဆိုရင်လေရာသီဥတုပူပြင်းလို့တဲ့အတွက်မြစ်ချောင်းတွေမှာရေနှဲပါလာလို့တောက်တုံးကြီးခက်ခဲပြီးစစ်ပေးရှောင်နေတဲ့တက်ကြီးရွယ်တွေတဲတိတ်ဆုံးသွားတာတွေရှိတယ်လို့ပလဲဒေသခံတို့ကအခုလိုပြောပါဗျ
။ဝူးလန်လန်တော့ခါတာရှိတာဟိုလိုလုံးလုံးတော့လောလောဆယ်တော့မပြတ်သေးဘူး။အဲ့ဝေးတဲ့စီကြီးချောင်းတွေပဲတော့ခါရတာပါ။ဟိုကနည်းနည်းရေကဒါရီကတော့ပြင်းနေကြရေကတော်တော်လေးခန်းချောင်းနေမှာ။အဲ့ဆိုတော့ချောင်းတွေလည်းရေကတော်တော်နဲ့နေ။အဲ့ဒါကတော့တော်တော်လေးတကြီးရယ်ချမ်းလာတဲ့အဖြစ်ကတော့တကြီးရယ်တွေတော့ဘယ်လိုပြောရအောင်တော်တော်ယူကြည့်တဲ့လူကနေရတာရောနေပူတန်းခါရတာရောပေါ့ဗျာ။အဲ့ဒါဆိုတော့နေတဲ့အဖြစ်လေးရှိကိုရှိတယ်။အဲ့ဒါကဒီဟိုဘက်ချက်လုံးကပဲချက်မှာနော်။
တုံးကန်ကြီးရွာဟာပလဲမျိုးနဲ့နှော်ရိုးကြီးရွာအုပ်စုထဲမှာပါဝင်ပြီးတုံးကန်နှော်ရှူစတဲ့ကြီးရွာတွေကိုမက်လာဆယ်ရက်ကစစ်ကောင်စီတပ်တွေကဝန်ရောက်လာပြီးမီးရှို့ထားတဲ့အတွက်နေအိမ်300နီးပါးမီးလောင်ကျန်းခဲ့ပါတယ်။စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမကြမကြတိုက်ပွဲတွေဖြစ်တဲ့ပလဲမျိုးနယ်ထဲမှာစစ်တပ်နယ်မြေရှင်းလင်းမှုအတွင်းကြီးရွာဆယ်ရွာထက်မနည်းမီးရှို့ခံရလို့နေအိမ်တွေဆုံးရှုံးခဲ့တဲ့ဒေသခံထောင်ထဲချီဟာဘေးလွတ်ရာကိုတင်းရှောင်နေရတာလာချီကြာမြင့်နေပါပြီ။အခုလိုပူပြင်းတဲ့နေရာတွေမှာမေလပထမအပတ်နောက်ပိုင်းမိုးရွာသွန်းနိုင်တဲ့အတွက်အပူချိန်ရော့ကျသွားဖို့ရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်
။ဟိုတိုင်ရင်ပြန်အောင်ကျက်တဲ့အနေအထားတော့မရှိပါဘူး။ပုံမှန်ပူခဲ့တဲ့အနေအထားမျိုးဝေးရောက်လို့ရှိတယ်။ဆိုတော့မေလာထဲမှာတော့မောက်တုံကုန်လို့လည်းရှိတော့မိုးဒီမေလာကတော့ကြည့်တော့ပူနေမှာမဟုတ်ဘူး။ဟိုနှစ်ရက်မေလာနှစ်ရက်သုံးရက်နောက်ပိုင်းရက်တည်းကမိုးရွာရောက်လို့ရှိတယ်။ပူတော့ရော့သွားတာ။ဘူးမေမိုးပြောရင်တော့ရော့သွားမှာ
မြန်မာနိုင်ငံထဲကချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းတို့မှာတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ပစ်ထွက်ပြေးနေကြရတဲ့ဒုက္ခတွေအများအပြားရှိပါတယ်။မကွေးတိုင်းတွေကပေါ့မြို့တောင်ပိုင်းမှာဆိုရင်လည်းစစ်ပေးရှောင်ရင်မတန့်ရှင်းတဲ့ရေတောက်သုံးမိရာတွေကြောင့်ဝမ်းပြက်ဝမ်းလျှော့ရောဂါဖြစ်ပွားမှုတွေရှိတယ်လို့ကုညီပေးနေသူတွေကပြောပါတယ်ခင်ဗျာ
။ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အာရှရဲ့ရေပိုင်တဲ့ထဲမှာဒီတရုတ်ကိုတံပြန်နိုင်မှုအတွက် ဒီဂျပန်နိုင်ငံကဘာတွေပြင်ဆင်နေတယ်လဲဆိုတဲ့အကြောင်းကိုမတင်ပြခင်မှာ CRM လောက်လာတဲ့ဗိုလ်ကြီးအမျိုးသမီးတဦးနဲ့လဲဆက်သွယ်မိမြန်ထားတာကိုတင်ပြခြင်းပါတယ်မြန်မာတပ်မတော်အမျိုးသမီးစစ်သူနာဗျူတဦးဖြစ်တဲ့ဗိုလ်ကြီးခင်ပပတွန်းဟာဆရာနာသိမှုစန့်ကျင်လှုပ်ရှားမှုမှာပါဝင်ခဲ့ပြီးအခုနောက်ဆုံးလွတ်မြောက်နေမြေကိုတင်းချောင်လာပါတယ်စစ်သူနာဗျူဗိုလ်ကြီးခင်ပပတွန်းဟာမော်ဝီမှာရှိတဲ့တပ်မတော်ဆေးဘက်ဆိုင်ရာပညာသင်ကျောင်းမှာတာဝန်ထမ်းဆောင်နေစဉ် CRM မှာပါဝင်ခဲ့ပြီးတဲ့နောက် EBLA ထဲမှာတင်းချောင်လာခဲ့တာပါလူမျိုးနယ်မျိုးကိုရောက်လာတဲ့ပထမဆုံးအမျိုးသမီးစစ်အရာရှိတဦးရဲ့ဆက်အာနာသိမ်းပြီးနောက်ပိုင်းအတွေ့အကြုံတွေကိုတော့ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ထွက်လာတာတော့တက်ထဲမှာမတရားမှုတွေအများကြီးရတယ်ပေါ့နော်။ဗက်လိုက်မှုတွေအများကြီးရတယ်။ဒါပေမဲ့ဟိုကထွက်ဖို့ကလည်းကျမတို့ကမလွယ်ဘူးရှင်။ကျမတို့ကစာချုပ်စာတမ်းနဲ့နောက်ပိုင်းကျတော့ပိုဆိုးတာပေါ့နော်။ဒီလိုပဲကြိတ်မိန်နေခဲ့ပြီးတော့ဒီအာနာစသိမ်းနေတာကြတော့ဒီမတရားအာနာသိမ်းတာကိုလည်းကျမတို့ကသိတယ်ဒီပေမဲ့နောက်ပိုင်းထွက်လို့ရလဲအဆင်မပြေတော့လိုပဲနေနေနောက်သနာပြတဲ့လူငယ်တွေကိုပြစ်တယ်မပြားသဖြင့်တတ်တယ်ဖမ်းဆီးတယ်နှိမ့်မတ်တယ်နှိပ်စက်တယ်နောက်အခုရွာတွေဆိုလဲအလကားနေလိုက်ပြီးမိရေရှိုးတယ်လူတွေမိရှိုးတတ်တယ်မျိုးမျိုးပေါ့နော်ဟိုမတရားသဖြင့်အနိုင်ကျင့်တာကြီးမြင်ရတဲ့အခါကျကျမတော်တော်စိတ်မကောင်းနောက်ပြီးဒီလိုမတရားတဲ့ဖွဲ့စည်းတဲ့မှာကျမနေနေရတာကိုလဲလိပ်ပြမလုံးစိတ်မတန်ဒီယူနီဖောင်းဝတ်ထားရတာကိုလဲစိတ်မတန်ပေါ့နော်လိပ်ပြလည်းမလုံးဘာပဲပြောဒီဖွဲ့စည်းတဲ့မှာနေရတယ်ကျမမလုပ်ပြီးမလဲကျမကဟိုက support လုပ်နေတယ်လို့ခံစားရတယ်ပေါ့နော်ဒီဖွဲ့စည်းကိုအဲ့အတွက်ကျမဆက်ပြီးတော့ support မလုပ်ချင်တော့အဲ့အတွက်ကျမအရန်ထွက်ချင်တယ်မနေချင်ဘူးမနေချင်ပေမဲ့အဲ့လိုမိသားစုကလည်းရှိနေတော့ကိုတယောက်တည်းမဟုတ်တော့ကိုလိုယုံပြီးထွက်လာဖို့ကလည်းအဆင်မပြေပြန်ဘူးအဲ့အချိန်ကလည်းကြာသွားတာပေါ့နော်ကျမတို့အမျိုးမျိုးစီစဉ်ပြီးတော့မှလို့မျိုးသားနဲ့လည်းတိုင်ပင်ပြီးတော့မှကျမတို့ထွက်လာခဲ့တာပါ
ဟုတ်ကဲ့ဆရာမဘူကြီးကပထမဆုံးတက်ကနေ CDM လုတ်ခဲ့တဲ့အမျိုးသမီးအရာရှိပေါ့နော
်ဟုတ်ကဲ့ဟိုကျမတို့ CDM လုတ်တာအမျိုးသမီးသူနာပြုအရာရှိတဲ့မှာတော့မရှိသေးဘူးကျမတို့ကအမျိုးသမီးတွေလည်းဖြစ်တယ်နောက်ပြီးတော့ဒီလိုမိသားစုတွေရှိတယ်ပေါ့နော်သားသမီးတွေရှိတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မလို့တခြားသူတွေလည်းစိတ်ထဲမှာဘလို့ပဲမနှိမ့်မြုပ်ပေမဲ့ဟိုငဲ့နေရတာတွေရှိမှာပေါ့နော်ကျမလည်းပထမဆုံးလုပ်ရတယ်ဆိုတော့တော်တော်ခက်တာပေါ့နော်ဒါပေမဲ့စိတ်ထဲမှာတော်တော်မနှိမ့်မြုပ်ဘူးဘလို့မှလက်မခံနိုင်တော့စိတ်လည်းနေရတာတော်တော်ဆင်းရဲပါတယ်နောက်ဟိုလူတစုအတွက်ပေါ့နော်နိုင်ငံဝန်ထမ်းတယောက်ကနိုင်ငံအတွက်ပဲလှုပ်လှုပ်ရမယ့်ဟာကိုလူတစုအတွက်တာဝန်ထမ်းဆောင်နေသလိုဖြစ်နေတာလို့ကျမစိတ်ထဲမှာမြင်လာတဲ့အတွက်ကြောင့်လို့ကျမဆက်ပြီးတော့မလုပ်နိုင်တော့လို့ထွက်လာခဲ့ရတာပါ။ဘာဖြစ်လို့ဆိုတော့ဒီပြည်သူမုံနဲ့ဖွဲ့စည်းတဲ့မှာကျမဆက်ပြီးတာဝန်မထမ်းဆောင်ကျင်တော့
ဟုတ်ကဲ့ဆရာမဘူကြီးအဲ့ဒါကြောင့်အခုလို့လှုပ်ဖို့အခက်ခဲဆုံးဆိုရင်ရောဘာကိုရှင်းပြကြမလဲ။
အခက်ခဲဆုံးကတော့ကျမတို့လာမယ်လန်ခဲကြီးပေါ့နော်။လန်ခဲကြီးလုံခြုံမှုကတိတ်မရှိဘူးလေ။ဟိုကျမတို့လူကြီးတွေအနေနဲ့အိစမရှိဘူးမကလေးတွေအတွက်ကိုအများကြီးစဉ်းစားရတာပေါ့နော်။ဒါပေမဲ့လည်းဒီလိုပဲဖြစ်ချင်ရဖြစ်တော့ဆိုပြီးတော့ဘလို့မှဆက်မနေနိုင်တော့တဲ့အတိုင်းဝိုင်းမှာဖြစ်ချင်ရဖြစ်တော့ဆိုပြီးတော့ကျမတို့စိတ်ပိုင်းဖြတ်ပြီးထွက်လာခဲ့ကြရပါမိသားစုလ
ားဟုတ်ကဲ့ဆရာမဘူကြီးနောက်ဆုံးဒီတာဝန်ကျခဲ့တဲ့သင်တန်းကျောင်းမှာအမှတ်ရနေတာဆိုရင်ရောအဓိကဘာကိုထောက်ပြချင်လဲ
သင်တန်းကျောင်းမှာကျတော့တော့ခြိုက်သွင်းတာတွေကတော့အများကြီးပဲပေါ့ဘာသာရေးဟောပေါ့ NLD အုပ်ချုပ်ရင်ပဲတခြားဘာသာတွေရပဲဟိုကအုပ်စိုးတော့မယ်ပုံနိုင်ငံခြားပဲလာပြီးလွှမ်းမိုးတော့မယ်ပုံအုပ်ချုပ်တော့မယ်ပုံအဲ့လိုတွေပေါ့ဟိုအရင်မဲထဲတဲ့ကာလတုန်းကတော့သင်တန်းသူသင်တန်းသားတွေကိုပွင့်လင်းပြောရင်တော့သူတို့ကြံ့ခိုင်ရုံမဲပေးခိုင်းတာပေါ့အရာရှိကြီးတွေကအဲ့လိုပေါ့စာသင်ခန်းထဲဝင်ပြီးတော့မှသင်တန်းသူသင်တန်းသားတွေကလို့ဟိုဖိအားပေးတာပေါ့နော်နောက်ပြီးတော့ဟိုကိုပေးဖြစ်တဲ့အခါကျကျွန်မကိုပေးစင်တာမှာတာဝန်ထမ်းဆောင်တဲ့အခါကျတော့ကျွန်မဟို duty ထွက်ပြီပေါ့နော်အဲ့မဲပေးရချိန်မှာတကယ်တော့မဲသွားထည့်လို့ရတယ်ရတဲ့ဟာကိုကျွန်မကမဲမထည့်ခိုင်းမဲနဲ့ဂျိုတင်မဲဆိုပြီးတော့လှုပ်တယ်ရှင်အန်အန်ဒီထည့်ပြီးကျွန်မစာရိတ်ကိုပိတ်လိုက်တယ်သူတို့ဖတ်လို့မရပိတ်လိုက်တဲ့ဟာကိုသူတို့ပေါ့မဲရုံတာဝန်ခံလက်မှတ်မထိုးရသေးလို့ဆိုတဲ့အကြောင်းပြချင်တယ်သူတို့ပြန်ဖောက်တယ်စာရိတ်ကို
ဟုတ်ကဲ့အဲ့ဒီတော့ဒီအာနာသိမ့်ပြီးမှရော
ဟုတ်ကဲ့ဒီမဲမသမားမှာအလိုအာနာသိမ့်ရတယ်သူတို့စစ်စေးမဲ့ဆိုတာကိုအန်အန်ဒီကလက်မခံလို့အာနာသိမ့်ရပါတယ်ဆိုတဲ့ဟာကိုသူတို့ကတက်ထဲရလူတွေကိုထက်ကတက်ကပြောနေတာပေါ့နော်ဆွေးနွေးပွဲတွေမှာပြောတယ်ဗီဒီယိုတွေနဲ့လည်းပြောတယ်သတင်းစာရှင်းလင်းပွဲတွေဖွင့်ပြတယ်အဲ့ဒါလည်းဟိုမတက်မနေရပေါ့လာပြီးနားထောင်ခြင်းချင်းမချင်းချင်းထိုင်နားထောင်ရတယ်လူရစိတ်ရှုပ်တာပေါ့စိတ်ရှုပ်ပြီးမှလည်းဟိုတက်ထဲမှာလိုက်မလုပ်လို့မှမရတာကိုဖီးရတွေအများကြီးဆိုတော့ဟိုဘယ်သူမှန်းနေမှားတယ်ဆိုတော့လည်းကျမတို့မြင်နေတာပဲသိနေတာပဲဘယ်သူလက်ထက်မှာတိုင်းပြည်တိုးတက်လဲဘယ်သူလက်ထက်မှာဆုပ်ယုပ်လဲဆိုတော့လည်းဒါအမှန်တရားပဲလေညင်းလို့မှမရတာနော
်ဟုတ်ကဲ့ဆရာမဘူကြီးမထွက်လာခင်မှာဒီဩစတြေးလျနိုင်ငံကနေပြီးတော့ CDM အရာရှိတချို့ကိုဒီစလက္ခဏာကိုရောကြားမိခဲ့သေးလား
ဒီကိုထွက်လာမယ်လို့ဆုံးဖြတ်ချက်ချပြီးမှကြားတာပါဒါတွေကကြားတော့လေဟိုနောက်ပြီးတော့ကျမတို့ဟိုတိကျကျသိတာတွေတော့မရှိဘူးပေါ့နော်နရှိရောင်းနေတဲ့အချိန်မှာတော့ကျမလိပ်ပြတန်းသွားပြီပေါ့ဟိုမတရားအဖွဲ့အစည်းထဲမှာကျမမရှိတော့ဘူးကျမဒီယူနီဖောင်းကိုမွေးရတော့ဘူးပြည်သူမုံနဲ့ယူနီဖောင်းကိုမွေးရတော့ဆိုတော့ကျမစိတ်ချမ်းသာပါတယ်ပြည်သူလစာစားနေတဲ့နိုင်ငံဝန်ထမ်းတွေဖြစ်တဲ့အတွက်ကြောင့်လို့ဒီတိုင်းပြည်နဲ့ပြည်သူပေါ်မှာပဲတစ္ဆာဆောင်တည်ရမယ်ဒီလူတစုပေါ်မှာကျမတို့တစ္ဆာဆောင်ရမလို့ ရှင်းဆက်ပြီးတော့ကျမတို့ဒီဒေါ်လန်ရေးမှာတက်နိုင်တဲ့ဘက်ကနေပေါ့နော်ပါဝင်ကူညီသွားမယ်လို့ကျမတို့ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမဘူကြီးခင်ပပတော်ခင်ဗျာ
ကိုဦးမင်းမေးမြန်းတင်ဆက်ခဲ့တာပါခင်ဗျာရိုဟင်ဂျာရေးလှုပ်ရှားတဲ့ဒီခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာဝါကာဦးတင်ကွဲလွန်သွားတဲ့နာရီသတင်းကိုမပြောခင်မှာအခုတော့ဂျပန်ရဲ့ပြင်ဆင်မှုအခြေအနေကိုလည်းကြည့်အောင်ပါအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံဟာဂျပန်ပင်လယ်ပြင်ထဲအငင်းပွားနေတဲ့ကျွန်းစုတွေအနီးတစ်ဝိုက်အပါအဝင်အာရှပိုင်းနဲ့အတွင်းတရုတ်ကအဆင့်အားတိုးမြင့်ချထားတဲ့အပေါ်ပြန်လည်တွန်းလှန်ဖို့ကြိုးပမ်းနေတယ်လို့သူတွေတီတွေကသုံးသပ်ပါတယ်Rough Janin ရဲ့သတင်းကိုကိုစုံမိုးကျော်ကပြောပြမှာဖြစ်ပါတယ်ဗျာ
။ပြီးခဲ့တဲ့အင်္ဂါနေ့ကတရုတ်ရေတပ်လေလာရေးသင်္ဘောဟာဂျပန်ရေပိုင်နဲ့အတွင်3နာရီကြာဝင်ရောက်ခဲ့တဲ့အပေါ်ဂျပန်အစိုးရကတရုတ်ကိုကန့်ကွက်ကြကြောင်းဂျိုဒိုဂျပန်သတင်းစာကဖော်ပြခဲ့ပါတယ်။ဒေတာတွင်တရုတ်ရဲ့လှုပ်ရှားမှုတွေများလာနေတဲ့အတွက်ဒီလအစောပိုင်းတုန်းကလည်းဂျပန်ကာကွယ်ရေးလေတပ်ကရွှေ့ပြောင်းနိုင်တဲ့ရေဒါတွေကိုကျွန်းစုတွေအနီးရွှေ့ပြောင်းနေရာချထားခဲ့တယ်လို့အမေရိကန်စီရေးအွန်လိုင်းစာဆောင်ဖြစ်တဲ့ Star and Scripts ကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့ January လတည်းတုန်းကတိုကျိုမြို့တော်အာနာဘန်တွေကအငင်းပွားနေတဲ့ဆန်ကာကုကျွန်းနယ်ပေါ်မှာဂျပန်အမှတ်အသားစိုက်ထူဖို့ဂျပန်အစိုးရထံကနေခွင့်ပြုချက်တောင်းခံဖို့ကြိုးစားခဲ့တယ်လို့တရုတ်အစိုးရပိုင်း Global Time သတင်းစာကဖော်ပြခဲ့ပါတယ်။တရုတ်ကတော့ဒီကျွန်းစုတွေကို DIOU ကျွန်းစုလို့ခေါ်ပြီးသူပိုင်တယ်လို့ကြေညာထားပါတယ်။အထောက်အကူပိုင်မှုအငင်းပွားနေတဲ့အဲ့ဒီကျွန်းရှစ်ကျွန်းပါဝင်တဲ့အစုနဲ့ပတ်သက်ပြီးတရုတ်အစိုးရကဂျပန်အစိုးရကိုတရားဝင်ကန့်ကွက်ထားပါတယ်။တရုတ်ကဂျပန်နဲ့နှစ်နိုင်ငံအကြားရှိတဲ့တရုတ်အရှေ့ပင်လယ်ပြင်အတွင်းရေတပ်နဲ့လေတပ်အင်အားတိုးချလာပြီးပစိဖိတ်သမုဒ္ဒရာအနောက်ဘက်ခြမ်းကိုပုံမိုချက်ထွင်လာပါတယ်။ဒီနှစ်အတွင်းပြည်ပနိုင်ငံပိုင်းလေရင်တွေဝင်ရောက်လာမှုကြောင့်သတိပေးခဲ့ရတဲ့အကြိမ်ရေဟာပြီးခဲ့တဲ့နှစ်ကထက်296ကြိမ်တိုးလာခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဧပြီလ15ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကအဲ့ဒီလိုသတိပေးခဲ့ရတဲ့အကြိမ်ပေါင်း1000ကျော်ရှိခဲ့ပြီးအများအားဖြင့်တရုတ်လေရင်တွေဖြစ်တယ်လို့ဂျပန်သတင်းမီဒီယာတွေကဆိုပါတယ်။ဒုတိယကမ္ဘာစစ်ကရန်သူတွေဖြစ်ခဲ့တဲ့တရုတ်နဲ့ဂျပန်အကြားတရုတ်ကဂျပန်ကိုသူလန်းကြောင်းမှာဝင်ရောက်နှောက်ယှက်တာမျိုးမလုပ်ဖို့ပြောဆိုနေတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ဂျပန်ကဘာပဲလုပ်လို့ဒိုင်အိုယူကျွန်းတွေဟာတရုတ်ပိုင်ဖြစ်တယ်လို့ဝါရှင်တန် DC မြို့တော်မှာရှိတဲ့တရုတ်တန်ယုံပြောရေးဆိုခွင့်ရှိသူလျူဖင်းညူကပြောဆိုပါတယ်တရုတ်အချုပ်အခြာအာဏာပိုင်ဒိုင်အိုယူကျွန်းတွေကိုကာကွယ်ဖို့တရုတ်ရဲ့ဆုံးဖြတ်ချက်ဟာခိုင်မာတယ်လို့လည်းပြောဆိုခဲ့ပါတယ်တိုကျိုမြို့မှာရှိတဲ့နိုင်ငံတကာခရီးယန်တက္ကသိုလ်ကလက်ထောက်ပါမောက်ကစတီဖင်ငေးက
China wants to send a strong signal to Tokyo that any escalation on the Japanese side will
ဂျပန်ဘက်ကအရေးကြီးတယ်လို့ယူဆတဲ့ကိစ္စရပ်တွေမှာတခုခုတုံ့ပြန်လှုံ့ဆော်လာမယ်ဆိုရင်တရုတ်ဘက်ကလည်းပြန်လည်တိုးမြှင့်လှုပ်ဆောင်တာနဲ့ရင်ဆိုင်ရမယ်ဆိုတာကိုတရုတ်ကသိစေနေခြင်းပုံရပါတယ်။ဥပမာစင်ကာကူကျွန်းကိစ္စလိုအရေးတွေမှာဖြစ်ပါတယ်
။ Pacific အနောက်ဘက်ခြမ်းမှာဂျပန်အပါအဝင်ရင်ဆိုင်လာတဲ့ဘဲနိုင်ငံကိုမဆိုတရုတ်ကဟန်တားလိမ့်မယ်လို့ယူဆရကြောင်းထိုင်ဝမ်ပညာရှင်များအဖွဲ့ဖြစ်တဲ့အစင်းမြင့်မူဝါဒများလေးလာရေးတရုတ်ကောင်စီရဲ့အတွင်းရေးမှူးအင်ဒရူးယန်ကပြောဆိုပါတယ
်။ I think it's so-called salami tactics.
ကျွန်တော်ထင်တာကတော့ဆာလာမီလို့ခေါ်ကြတဲ့ဤအတိုင်းဂျပန်ကဖြစ်စေဂျပန်အမေရိကန်မဟာမိတ်အနေနဲ့ဖြစ်စေဘယ်လိုတုံ့ပြန်မလဲဆိုတာကိုသိကျင်တဲ့အတွက်လှုပ်တာဖြစ်မယ်လို့ထင်ပါတယ
်ဂျပန်နဲ့အမေရိကန်နိုင်ငံဟာ1950ခုနှစ်ကတည်းကမဟာမိတ်စာချုပ်ချုပ်ဆိုထားပြီးတရုတ်ရဲ့ကျူးကျော်နှောက်ယှက်မှုကိုခုခံကာကွယ်ဖို့နှစ်ဖက်မဟာမိတ်ဖြစ်မှုကိုခိုင်မာအောင်ထပ်မံစူးစီးမှုတွေလုပ်မှာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လ24ရက်နေ့တုန်းကအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ဂျပန်ကာကွယ်ရေးဝန်ကြီး Nobu Kishido ဆက်သွယ်စကားပြောခဲ့သလိုဧပြီလ16ရက်နေ့တုန်းကလည်းအမေရိကန်လွှတ်တော်အမတ်6ဦးနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတို့ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းတုန်းကတော့တရုတ်နဲ့ရုရှားစစ်သင်္ဘောတွေဟာဂျပန်ဟွန်ရှူးကျွန်းနဲ့ဟော့ကိုင်ဒိုကျွန်းတွေအကြားရေလက်ကြားအတွင်ဖြတ်သန်းမောင်းနှင်ခဲ့ပါတယ်။အဲ့ဒီအချိန်ကဂျပန်စီးရေးလက်ကျင့်နေချိန်နဲ့လဲတိုက်ဆိုင်နေခဲ့တဲ့အတွက်ဂျပန်အစိုးရကိုအထိတ်တလန့်ဖြစ်သွားစေခဲ့ပါတယ်ဂျပန်နဲ့တရုတ်အကြားဆယ်စုနှစ်နဲ့ချီကြာခဲ့ပြီဖြစ်တဲ့လုံနီးလောဟန်အတိုင်းစီးရေးလှုပ်ရှားမှုတွေပြပြီးတစ်ဖက်နဲ့တစ်ဖက်အလျှော်မပေးဘူးဆိုတဲ့ဟန်ရေးပြလှုပ်ဆောင်တဲ့နည်းတွေကိုပဲဆက်သုံးကောင်းသုံးနိုင်ပါတယ်လို့ပေါင်မတ်ကစတီဗင်ငေးကပြောဆိုခဲ့ပါတယ
်ကိုစုံမိုးကျော်တင်ပြခဲ့တာပါခင်ဗျာရိုဟင်ဂျာအရေးကိုအမေရိကန်ပြည်ထောင်စုမှာအခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ဒေါက်တာဝါကာဦးတင်ဟာအသက်86နှစ်အရွယ် ဧပြီလ29တောက်ကြာနေ့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ရင်းညာရေးလှူရှားသူတွေကတော့သူကွယ်လွန်သွားတာအတွက်နှမျောတတပြီးတော့ဆုံးရှုံးမှုအဖြစ်ပြောဆိုကြပါတယ်။ဒီအကြောင်းကိုပြောပြခြင်းပါတယ်ဗျာ။ရင်းညာရေးနဲ့ပတ်သက်လို့တကြွစွာလှူရှားဆောင်ရွက်ခဲ့သူတဦးဖြစ်တဲ့အာရဂန်ရိုဟင်ဂျာယူနီယံရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးဒင်ဟာအမေရိကန်အရှိတ်အချံမေရီလန်းပြည်နယ်ဘော်တီမိုးမြို့ဂျွန်ဆော့ပကင်တက္ကသိုလ်ဆေးရုံမှာဆေးကုသမှုခံယူနေရင်း AB29 ရဲ့တောက်ကြနေမနဲ့17နှစ်ကျော်ကကွယ်လွန်သွားကြောင်းညီဖြစ်သူရဇာဦးဒင်ရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်ရိုဟင်ဂျာခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဝါကာဦးဒင်အခုလိုကွယ်လွန်ခြင်းဟာဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့လန်ဒန်အခြေစိုက်ဘာမာရိုဟင်ဂျာအော်ဂနိုက်ဇေးရှင်းရဲ့ဥက္ကဋ္ဌဦးထွန်းခင်ကမှတ်ချက်ပေးပြောဆိုပါတယ
်သူကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အမေရိကန်မှာနာမည်ကြီးပင်ဆယ်ဗေးနီးယားယူနီဗာစီတီမှာ PhD သင်ခဲ့ပြီးတော့ပရိုဖက်ဆာပါမောခစင်တီသူအနေထားတစ်ခုရှိခဲ့တယ်ဆိုတာကဒါကတော်တော်လေးကိုဂုဏ်ယူစရာပါကျွန်တော်တို့လိုအရာလူမျိုးအတွက်တစ်ဖက်မှာလည်းသူကဒီရိုဟင်ဂျာအရေးရိုဟင်ဂျာလူမျိုးတို့တပ်ဖြတ်မှုကနေလူမျိုးပေါ်ရက်တန်ပေါ်ရိုဟင်ဂျာရေရဝန်နေစီယာအခြေအနေတွေကိုနိုင်ငံတကာ OIC နိုင်ငံတွေနဲ့နိုင်ငံသားရေးဝန်ကြီးတွေပြီးတော့ State Department နေရာမြတ်ပြမှာဒီရိုဟင်ဂျာရေးနဲ့ပတ်သက်လို့ထဲထဲဝင်ပါဝင်ခဲ့တယ်ဆိုတာကတော့မတန်တကူပါလို့
ရိုဟင်ဂျာရေးလှုပ်ရှားမှုတမိုင်းနဲ့ပတ်သက်လာရင်ဒေါက်တာဝါကာဦးဒင်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုအတိအမှန်ပြုရမှာဖြစ်တယ်လို့ပြောလာသူကလက်ရှိအမေရိကန်နိုင်ငံတက်ကဆက်ပြည်နယ်မှာနေထိုင်သူဦးရွှေမောင်ဖြစ်ပါတယ်။ဦးရွှေမောင်ဟာဦးသိန်းစိန်အစိုးရလက်ထက်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ဆောင်ရွက်ခဲ့သူပါ
။ဟုတ်ကဲ့ပါမောက်ခဒေါက်တာဝါကာရစင်ဆုံးသွားတာကိုကျွန်တော်တို့သိရတော့အမတင်မှဝန်းနဲ့ကြွေးရပါတယ်။ပြီးတော့2000နဲ့သူကဒီရိုဟင်ဂျာရေးကိုဒီဇိုင်းမဲ့မဲ့လှုပ်လာတဲ့ပုံမှာကျွန်တော်တို့ဒါအတိမဲ့ပြုသိမ့်ပါတယ်။ဆိုတော့သူရဲ့ဒီနိုင်ငံရေးဒီရိုဟင်ဂျာရေးဒီလှုပ်ရှားမှုတွေဟာကျွန်တော်တို့ရိုဟင်ဂျာနိုင်ငံရေးတမိုင်းမှာတသိတပိုင်းအနေနဲ့ကျွန်တော်မှတ်တမ်းတင်ဖို့အတွက်အရေးကြီးအောင်လည်းကျွန်တော်ပြောပြပါတယ
်။2019ခုနှစ်ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာကျွရတွေကိုမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်စင်မှာကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်လို့လူမျိုးတုံးလှုပ်ဆောင်မှုအဖြစ်နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာOIC အဖွဲ့ရဲ့ကိုစားဂမ်ဘီယာနိုင်ငံကအမှုဖွင့်တရားစွဲရမှာဒေါက်တာဝါကာဦးဒင်ကဂမ်ဘီယာနိုင်ငံတရားရေးအကျိုးဆောင်အဖွဲ့ဘက်ကကူညီဆောင်ရွက်ခဲ့ပူးပါတယ်။2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရိုဟင်ဂျာအရေး ICJ မှာတရားဝင်ရှောက်လဲခွင့်နဲ့ပတ်သက်လို့2022ခုနှစ်ဖေဖော်ဝါရီ18ရက်ထုတ်လွှင့်တဲ့ VOA နဲ့မေးမြန်းကမှာဒေါက်တာဝါကာဦးဒင်ပြောတာက
တရားမဝင်တဲ့အစီအစိုးရကိုကဘာကကျင်းမပြုမယ်လို့ဖြစ်သွားမယ်အဲ့ဒါကြောင့်မလို့သူတို့က ICJ သွားချင်းတာတကယ်တမ်းကျလို့သူတို့ဟိုင်းချက်ပြဿနာကိုဂျန်နိုဆိုက်ကိုကာကာကိုပေးပေးတာဖြစ်ဖြစ်ဟိုင်းချက်ရဲ့လူမျိုးတွက်ကာကိုပေးဖို့ဖြစ်ဖြစ်အဲ့ဒါမဟုတ်ဘူးသူကဟိုစား legitimacy ရှာနေတာပ
ါဒေါက်တာဝါကာဦးဒင်ကိုရခိုင်ပြည်နယ်မောင်းနှုံးမြို့မှာ1954ခုနှစ်ကဝေးဖွားခဲ့တာပါတချိန်ကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကနေဘွေးရခဲ့တဲ့ဝါကာဦးဒင်ဟာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာပြီးနောက်စိုက်ပျိုးရေးဆိုင်ရာပါတကူဘွဲ့ကိုရခဲ့ပါတယ်။အဲဒီနောက်ဒေါက်တာဝါကာဦးဒင်ဟာပင်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်မှာပမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ပညာရေးနဲ့အသက်မွေးဝမ်းကြောင်းလုပ်နေချိန်မှာတစ်ဖက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြောက်အမေရိကတိုင်ဆိုင်ရာဗမာရိုဟင်ဂျာများအစည်းအရုံးကိုစတင်ထူထောင်သူဥက္ကဋ္ဌလည်းဖြစ်ပါတယ်။ဒါ့အပြင်အာရဂန်ရိုဟင်ဂျာယူနီယံရိုဟင်ဂျာများ NGO အဖွဲ့မှလည်းညွှန်ကြားရေးမှူးချုပ်အဖြစ်ကွယ်လွန်ချိန်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာရိုဟင်ဂျာရေးလှုပ်ရှားတဲ့ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာဝါကာဦးဒင်ကွယ်လွန်သွားတဲ့အပေါ်မှာတုတ်ပြန်ပြောဆိုသံတွေကိုနှားဆင်ခဲ့ရတာပါခင်ဗျာတိတ်မကြခင်မှာပဲအမျိုးသမီးကန္တာတူတာဆုံလင်းအမေရိကန်တကွင်းတိတ်ပန်နဲ့နီးပညာကန္တာစတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
Viewin မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ Viewin Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ Viewin Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် Viewin မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒ ီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့ Lineometer 24 40 51နဲ့လန်လန်မီတာ190အပြင် VO ရဲ့ Facebook YouTube စာမျက်နှာမှာလည်းဓာတ်ရိုက်သွားပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတစုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍအလှည့်ရောက်ပါတယ်မြမရိုးရာကြာကြီးနဲ့ရက်ကန်းအထည်ရက်လုတ်တဲ့လုပ်ငန်းတွေတိမ်ကောမသွားစေခြင်းတဲ့အတွက်တဘာဝတိုင်းထုတ်လုပ်တဲ့ရိုးရာကြာကြီးပစ္စည်းတွေထုတ်လုပ်ရောင်းချနေတဲ့အကြောင်းအင်းလေးမှာလက်ရက်ကန်ကြာကြီးပွားတွေနဲ့ရိုးရာချီတွေတွေထုတ်လုပ်ရောင်းချနေတဲ့အမျိုးသမီးစီးပွားရေးလုပ်ငန်းရှင်ဒေါ်နန်းမြဦးကပြောပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လုပ်ငန်းထိခိုက်မှုအခြေအနေရှိခဲ့ပေမဲ့လည်းရပ်တည်နိုင်ဖို့ကြိုးစားနေပါတယ်ဒေါ်နန်းမြဦးကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ပြထားပါတယ်ခင်ဗျာ
ရိုးရာရက်ကန်းဆိုတာမှာကျမတို့ဒီကြာသင်ငန်းတို့ကြာတယ်လို့ဆိုတာကကျမတို့မြန်မာနိုင်ငံမှာအရင်ကတည်းကရှိခဲ့တယ်ဆိုပေမဲ့လည်းအခုနောက်ပိုင်းကျတော့တော်တော်များများရှားပါတဲ့အရာတစ်ခုလို့ဖြစ်လာတယ်လीเนาะဆိုတော့တန်ဖိုးအဖြစ်ဆိုရင်လည်းဒါလူတွေပေါ်များများသုံးနိုင်တဲ့ဟာမျိုးမဟုတ်တော့ဘူးနောက်ပိုင်းမှာဆိုတော့ဒီလိုရှားရှားပါးပါးဒီကြာချီနဲ့လှုပ်တဲ့ပစ္စည်းတွေကြာတဲ့ပစ္စည်းတွေကိုမှဘာကြောင့်ဒေါ်နန်းမြဦးအနေနဲ့ထုတ်လို့ရောင်းချဖြစ်တာပါလဲဘယ်လိုစိတ်ကူးနဲ့များဒီလုပ်ငန်းကိုစတင်ဖြစ်ခဲ့တဲ့ဆိုတာကိုအရင်ဆုံးပြောပြပေးပါလားရှင
်လုပ်ငန်းစတာတော့ကျမကစခဲ့တဲ့အလုပ်မဟုတ်ဘူးရှင်စခဲ့တဲ့အတော်ကြီးတယောက်တော့ရှိတာပေါ့တခြားရွာတော့ကြာဦးဆိုတာလေလုပ်ငန်းနှစ်ပေါင်းတရာသူကစခဲ့တဲ့လုပ်ငန်းမီးပညာပေါ့နော်ဒီကြာနဲ့ဟိုအထည်ရက်တယ်ဆိုတာသူလုတ်တော့ကတော့ဖျားတင်ကန်းနဲ့ဖုန်ကြီးတင်ကန်းတွေတော့ပဲသူလုတ်တာလေအဲကျမတို့ခကြတော့ဒီဘက်ခေရောက်လာတော့လုံခဲနှစ်ပေါင်းအစိတ်ကြကြလောက်တာပေါ့နော်အဲကျမလူကြီးသုံးနိုင်ကောင်းမှာပဲပေါ့နော်စိတ်ထဲကလူကလည်းတချို့ကလည်းလူသုံးလို့မရဘူးလားဆိုရက်အမေမျိုးတွေလာလာမေးကြတယ်ဒီကြောင်ဟိုလူတွေအတွက်ကောထုတ်လို့ရင်မရနိုင်ဘူးလားအဲ့ဒါမျိုးလေးလာလာမေးတော့ကျမလည်းဩရမှာပါလေလို့ဆိုပြီးမှအဲ့ဒါကြာပေါ်ပါလေပင်ပတ်တဲ့ဟိုစကာဖ်လေးတွေပေါ်ပါရေနောက်ခြုံနဲ့ခြုံတယ်လေးတွေနောက်အင်းစားလေးတွေအဲ့ဒါဟိုဆက်လို့ဖြစ်တယ်ရှင်နောက်ကြာလဲဟိုခိုင်ခတ်မှုရှိတယ်နောက်ပြီးတော့တဘာဝဆစ်ဆစ်တဘာဝဆစ်ဆစ်ကိုလည်းတိုးစေခြင်းနဲ့နောက်ပြီးကြာရဲ့ဂုံတတိကလည်းဆောင်းမှဆိုရင်နွေးမှနေမှဆိုရင်အေးတယ်နောက်ပြီးသူကအနှံ့အမြဲတမ်းတင်းနေခကြတော့လေဟိုဒါဘာနဲ့မှမတူတဲ့တံပိုးကြီးပစ္စည်းကိုတုံးရတယ်ဆိုရဲအစိတ်ကလေးဟိုဝင်သွားတာပေါ့နော်တုံးတဲ့လူကလည်းအဲ့တော့အဲ့လိုရွယ်ချက်ကလေးနဲ့အဲ့ဒါကြောင့်လူသုံးနိုင်တဲ့ပစ္စည်းကိုထုတ်ခဲ့တာပါပါရှင်ဟုတ်
အဲ့တော့ဒီလိုမျိုးရှာရှာပါပါကြတဲ့ပစ္စည်းတွေထုတ်လုပ်ဖို့မှာဒီကုန်ချမ်းပစ္စည်းအရာပဲဖြစ်ဖြစ်ပေါ့နော်ရှာပါတယ်ဈေးစကားလည်းကြီးတယ်လို့နားလည်ထားပါတယ်ဆိုတော့ရောင်းချတဲ့အခါမှာလည်းသူ့ကိုဒါတာမန်ဈေးနဲ့ရောင်းလို့ရတဲ့ပစ္စည်းမျိုးမဟုတ်ဘူးပေါ့နော
်ဟုတ
်ဆိုတော့ဒီအတွက်ဒီလိုပစ္စည်းရက်လုတ်တဲ့เนาะဒီဒါစပြီးတော့ဖန်တီးတဲ့အပိုင်းမှာပဲဖြစ်ဖြစ်ပြန်ပြီးတော့ရောင်းချတဲ့အပိုင်းမှာပဲဖြစ်ဖြစ်ဟိုရှားပါတဲ့အရာတခုဖြစ်နေတဲ့ခါကျတော့လေအခက်ခဲကြုံရတာမျိုးရှိပါလားရှင
်ရှိတယ်ရှင်အစစချင်းလုတ်တဲ့အချိန်မှာဆိုရင်ဒါကိုကင်နေကြပစ္စည်းမဟုတ်ဘူးလေနောက်ကိုထွင်ခဲ့တဲ့ပစ္စည်းလည်းမဟုတ်တော့ဟိုကြာဆိုတာလည်းနည်းနည်းဟိုပြတ်လွယ်တာပေါ့နော်ပြတ်လွယ်တဲ့အတွက်ဒီနီးနီးအမျိုးမျိုးဆန်တပ်ပြီးမှဟိုလောရတာပေါ့ကျွန်တော်တို့လေကြာကိုခိုင်ခန့်အောင်ဘလို့ခိုက်ရမယ်နောက်ဒီအခြေသားကိုပြော့အောင်ဘလို့လုပ်ရမယ်အဲ့ဒါမျိုးကြီးဒါအနေနဲ့အခက်ခဲကြုံခဲ့တယ်နောက်ပိုင်းကတော့လုတ်တက်သွားတော့အဆင်ပြေပါတယ်ရောင်းထားတဲ့ခါကျတော့လေကျမတို့ကလူတွေတိအောင်ပြောပြရှင်းပြရတာပေါ့ကျမတို့ရှိလာတဲ့ဧည့်သည်တွေဆိုရင်ကျမတို့ကရှင်းပြတယ်ကြာရိုးဘလောက်တောင်ကုန်လဲကြာဘလို့ဘလို့လုတ်တယ်အဲ့ဒါမျိုးကြီးအစအဆုံးရှင်းပြတော့ဧည့်သည်ကလည်းစိတ်ဝင်စားပြီးမှတံပိုးထားတယ်ပေါ့နော်သူတို့စိတ်ထဲမှာဒီရဲ့လက်မှုပညာကိုတံပိုးထားတယ်တဘာဝပစ္စည်းနဲ့ ထုတ်လုပ်ထားတဲ့ကြပဝါးတွေကိုအရန်တမိုးထားမှတဖြည်းဖြည်းနဲ့လူတိများပြီးရောင်းရလာတာရှိဟုတ်အခက်ခဲရောကြုံခဲ့တယ်ပေါ့နော်မျိုးစုံတပီအဲ့ဒီခဏခဏလက်မှာအလျားနှကိုက်ရှိတဲ့ပဝါးတစ်ထည်ရဖို့ဆိုရင်ကြပင်ပေါင်း8000 8000လောက်ကိုသုံးရတာရှင်တစ်ထည်တစ်ထည်ရဖို့ပါလေ
ဟုတ်ကြာကြည့်ထုတ်ရတာအချိန်ကြာတယ်နော်ဘလောက်လောက်များကြာလဲရှင
်ဟုတ်ကဲ့ရှင်ကြပဝါးတစ်ထည်စာအတွက်ဆိုရင်ကြာကြည့်ထုတ်တာကြီးကြီးကလောက်ဝဲလောက်ကိုကြာမယ်ပြီးရင်သူ့ရဲ့အဆင့်ဆင့်ပေါ့နော်ပြန်ကြည့်ရသေးတယ်ကောစာပြန်တင်ရတယ်ဒီလိုမျိုးအဆင့်ဆင့်နေအဲ့ကြပဝါးတစ်ထည်ရဖို့အစနဲ့အဆုံးအထိဆိုရင်ကျွန်မထင်တယ်တလောက်ဝဲလောက်တော့ကြာမယ်ရှင်နောက်ပြီးကျွန်မကလည်းဟိုကြာချီကလည်းအများကြီးတစ်ပတ်လုံးဖော်ချင်းတော်ချင်းကြီးထုတ်လို့လည်းမရဘူးဘာလို့ဆိုရောင်းရတဲ့ပမာဏကလည်းရှိသေးရလေအများကြီးထုတ်ပြီးအကုန်မရောင်းရရင်လည်းဟိုဟာဖြစ်လို့လေအဲ့လိုပဲတနိုင်တစ်ပိုင်းလောက်ပဲလောက်တိုင်းများတယ်ကြာလေရှိသေးလို့ပိုးသေးလို့ဆိုတော့ကျွန်တော်တို့ကမြင်များထုတ်တော့ပေါ့ဒါတိုင်းကြီးလုံးသုံးနေပစ္စည်းဆိုတော့လေကြာခါကျတော့လူတိုင်းလူတိုင်းမသုံးနိုင်ဘူးရှင်အဲ့ဒါကြောင့်ဟိုထုတ်တော့လည်းအကုန်မရောင်းနိုင်တာမျိုးလည်းရှိတာပေါ့နော်မကုန်တာတွေပေါ့အခုဆိုအရင်တနေ့ကထုတ်ခရာဟာဆိုခုရီရှိသေးရရှင်အများကြီး
ပြီးခဲ့တဲ့ဒီနှစ်ပိုင်းနေအနည်းဆုံးနှစ်နှစ်ပေါ့လေကာလအတွင်းမှာဆိုရင်ဒ
ါ
မြန်မာနိုင်ငံတဝန်းနဲ့ကမ္ဘာတဝန်းမှာဒါကိုဗစ်ကပ်ဘေးကလည်းဖြစ်လာတယ်စီးပွားရေးလုပ်ငန်းတွေတော်တော်များများထိခိုက်တယ်နောက်ပိုင်းမြန်မာနိုင်ငံမှာကျတော့ပူဆိုးသွားတာငွေကြေးအရာလည်းမတည်ငြိမ်မှုတွေကထပ်ပြီးတော့ခြုံရတယ်ဆိုတော့ဒီအကြက်တဲရီကတစ်ခုပြီးတစ်ခုဆင့်ကဲဇက်တိုက်ကြုံရသလိုဖြစ်နေတာပေါ့နော်ဆိုတော့အခုထိလည်းစီးပွားလုပ်ငန်းတွေပြန်ပြီးတော့နလန်ထူဖို့ကြိုးစားနေရတဲ့အချိန်ဖြစ်တယ်ဆိုတော့ဒေါ်နန်းမြဦးတို့လိုဒီရက်ကန်ကြရတဲ့လုတ်တဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရောထိခိုက်ခဲ့ရတာမျိုးကြုံတွေ့ခဲ့ရတယ်ရှိပါလေ။ဘာတွေကြုံတွေ့ခဲ့ရပါလဲ
။ဟုတ်ကျွန်မဆိုရင်အဲ့ဒီကိုဗစ်စပ်ဖြစ်ကတည်းကရက်ကန်စင်ကိုရက်လိုက်ရတာတစ်နှစ်လောက်ကြာရင်ရောင်းလို့လည်းမရတော့ဘူး။ဟိုမလဲပတ်တော့ဘူးလေလုပ်ငန်းကျွန်မရက်လိုက်ရတယ်အထူးခဲတော်တော်တွေ့ခဲ့တယ်အဲ့ဒါ။ကိုယ်ရက်လိုက်တဲ့အတွက်အလုပ်သမားတွေလည်းခစင်ကလေးဖြစ်ကုန်တာပေါ့လေ။ဟိုသူတို့ကလည်းဟိုစားဖို့တောက်ဖို့လို့တော့တခြားအလုပ်တွေကိုထွက်လုတာလေဖြစ်ကုန်တော့လေအခုကိုပြန်စားတဲ့အချိန်ကျတော့အလုတ်သမားကအရန်အခက်ခဲကြုံနေရတယ်ပေါ့အခုလောလောဆယ်အဲ့လိုဖြစ်နေကြ။အော်ခက်ခဲလို့မကြာတော့အခုတိတော့ဟိုအရင်လွန်ခဲ့တဲ့3နှစ်မြောက်ရောင်းရတယ်ဒီလိုမျိုးတော့မရောင်းရသေးဘူးပေါ့ရှင့်။နည်းနည်းပပပဲရောင်းရတယ်။အခုကဒီအခက်ခဲကြောက်လွားဖို့ကျမတို့ကဟိုသေးလက်သက်တာတယ်။ဟိုဘလို့လဲလှမဲ့ဟာမျိုးပြောင်းပြီးမှကျမတို့ရောင်းခိုက်ရတာပေါ့အဲ့လိုမျိုး20ချီနဲ့ဈေးနဲ့ခတ်တာမျိုးတွေအဲ့လေအမေရောင်းရလာတယ်လုပ်ငန်းလေးနည်းပြန်လဲပတ်လာတယ်ရှင်ခုဟုတ
်ဒီလိုရက်ကန်းကြတဲ့လုပ်ငန်းလုပ်တဲ့သူတွေရောဟိုနောက်ပိုင်းမှာတွင်းတွင်းကျဲကျဲပြန်ဖြစ်လာတာမျိုးတွေ့ရလားရှင်ဘယ်လိုချင်းနေရှိလဲ
အခုထက်ထရတော့တွင်းတွင်းကျဲကျဲပြန်မဖြစ်လာသေးဘူးရှင်ဟိုပိုးတဲ့လေးပါလေလူမျိုးတော့မဖြစ်ဘူးရှင်အဲ့နိုင်ငံသားမှတော့သူများထုတ်တာတော့သူများရဲ့အီတလီယားဒီဇိုင်နာလိုရိုပီယန်နာလားမသိဘူးသူကဒီကဒီကအထည်တွေကိုပဲကြတဲ့ဘောနော်ဝယ်ပြီးမှသူ့နိုင်ငံရောက်တော့ finishing ပြန်လုပ်တာတော်တော်ကောင်းတယ်အဲ့ဒါ finishing လုပ်ပြီးသူကကိုယ်အင်ဂျီချုပ်ရောင်းတာတစ်ထည်ကို9600ဒေါ်လာအဲ့လိုဘောနော်ဈေးလည်းအရန်ကွာသွားတယ်သူများနိုင်ငံမှာအဲ့ဒီအထည်ရောက်သွားတော့လေ
အဲ့တော့ဒေါ်လာ
ကျွန်တော်တို့နိုင်ငံကကြအဲ့လိုလုပ်ပြီးရောင်းလို့မရဘူးဖြစ်နေအဲ့လိုဖြစ်နေ
အဲ့တော့အဲ့ဒီအဆင့်ကိုဒါလုံနိုင်မယ်ဆိုလို့ရှင်တော့ဒါတော်တော်ကောင်းမယ်ကိစ္စပေါ့နော်အဲ့ဒီလိုရောဒီလုပ်ငန်းမှာဟိုထဲထဲဝင်လုပ်နေတဲ့သူတယောက်အနေနဲ့အဲ့လောက်ထိရောမျှော်မှန်းထားတာမျိုးရှိလားရှင်
လုတ်တော့လုတ်ချင်တယ်ရှင်လုတ်ချင်စိတ်တော့အများကြီးရဲ့ finishing ကောင်းကောင်းလေးလုတ်ချင်တယ်ချုပ်လဲလေးစံချိန်မီမီလေးချုပ်ချင်တယ်အဲ့လိုမျိုးလေးပေါ့အဲ့လိုမျိုးလေးလုတ်ချင်တယ
်ဆိုတော့
ရောင်းဖို့နေရာပေါ့နော်ဟုတ
်ဒီအခုဒဏ္ဍမြဦးတို့ရဲ့ရက်ကန်းကြာတယ်နဲ့ချီတဲ့ပစ္စည်းတွေကိုကျွန်မသိတာနိုင်ငံရက်ချမ်းမှလည်းဟိုခင်းချင်းပြတာတာမျိုးရှိခဲ့တယ်လို့ကျွန်မကြားပါတယ်ဆိုတော့ဒီလိုမျိုးဒီမြန်မာနိုင်ငံကအခုလိုရက်ကန်းကြတဲ့ပစ္စည်းတွေကိုပြပအထိထိုးဖောက်နိုင်ပြီလို့ရောပြောနိုင်ပါလားဘလောက်တိကြဲကြဲပြန်ပြန်ရောင်းချနေနိုင်တာမျိုးရှိပါလဲ
အော်ကြဲကြဲပြန်ပြန်ကြီးတော့မရောင်းချနိုင်သေးပါဘူးရှင်ကျွန်မဆိုပြရဆိုလဲပြပွဲသဘောမျိုးလောက်ပဲရောဒါပေမဲ့အော်ဒါမရဘူးပေါ့နော်အဲ့လိုမျိုးလာကြည့်ကြပါလေသူသူစွန်းစွန်းဆိုမှလာလို့ကြည့်တယ်ပြပွဲအနေနဲ့ဝယ်ဖို့ခါကျတော့ဈေးကကြီးတော့သူတို့အဲ့လိုကြီးလည်းမဝယ်ကြဘူးပြောမယ်ဆိုတော့ဟိုကျွန်မတို့ရဲ့ထုတ်လုပ်မှုကုန်ကြစရိတ်ကလေအိန္ဒိယထက်လည်းနည်းပုံများတယ်ဗီယက်နမ်လိုကမ္ဘောဒီးယားတို့အဲ့ဖက်ကထက်လည်းများနေတယ်အဲ့ဆိုဈေးကနည်းနည်းလေးဟိုဖြစ်တာပေါ့နော်နောက်ပြီးတချီအပုတ်အယူမှာနည်းနည်းလေးခက်လို့ထင်တယ်ကျွန်မထင်တာလေ
အဲ့တော့ဘလူးပဲဖြစ်ဖြစ်ပေါ့နော်ကိုကတော့ဒီလိုဟိုရှားပါပစ္စည်းတစ်ခုကိုတော့ဆက်ပြီးတော့ဒီစီးပွားရေးလုပ်ငန်းကိုဟိုဆက်ပြီးတော့လုပ်နေတယ်လို့နားလဲပါတယ်ဒီလိုမျိုး ဟိုရိုးရာကြတဲ့လုပ်ငန်းကိုပြန်ပြီးတော့ကိုကဟိုပြည်တွင်းမှာပေါ့ပြည်ပမှာပေါ့နော်ပြန်ပို့ပြီးတွင်ကျဲလာအောင်လုပ်နေတဲ့သူတယောက်လို့ပြောမယ်ဆိုရင်လည်းမှားမယ်တော့မထင်ပါဘူးဆိုတော့ဒီလိုလုပ်ငန်းတွေပို့ပြီးတော့များများရှိလာဖို့ရှိတဲ့လို့ထင်ပါသလားဟိုကိုတိုင်ရောအခုလက်ရှိလုပ်နေတဲ့လုပ်ငန်းတွေပတ်သက်ပြီးတော့ပေါ့နော်ပို့တွင်ကျဲလာဖို့အတွက်ဘာတွေများလုပ်သွားဖို့ရှိနေပါလဲ
ဟိုကျွန်မလေးဟိုလူငယ်လေးတွေကိုဟိုတင့်သိဒီရိုးရလက်မှုလုပ်ငန်းမျိုးလေးပျောက်သွားမှကြောက်တာလေးဒီလုပ်ငန်းရဒါဆိုဒါမျိုးရိုးဖလာရိုးရလက်မှုလုပ်ငန်းဖြစ်တဲ့အတွက်ဟိုနောက်လာနောက်သားတွေဒီဟာကိုဆက်ထင်းသိမ်းနိုင်ရင်တော့အကောင်းဆုံးပဲအဲ့တော့ကျွန်မကလေးတွေအားနေတဲ့ကလေးတွေဆိုကျွန်မခေါ်ခေါ်ပြီးမှတင့်သိတဲ့အကောင်လုံးလေးပျောက်သွားမှကျွန်မစိုးရိမ်တယ်မမျောရယ်ပေါ့နော်ဒီအလုပ်ကြီးကဒီလိုမျိုးလက်မှုလုပ်ငန်းမျိုးဒီပမာပြီမှလဲဒါကြီးကဟိုကဘာတော်တည်တဲ့ဟိုလုပ်ငန်းတစ်ခုလေခြားနိုင်ငံတော်မှစိတ်ဝင်စားတဲ့လုပ်ငန်းဖြစ်တဲ့အတွက်နောက်ပြီးမြန်မာပြည်အတွက်လည်းဒီရိုးရလုပ်ငန်းကြီးကမြန်မာပြည်အတွက်လည်းဂုံတစ်ခုပေါ့နော်ကျွန်မအမြင်ကတော့ခြားနိုင်ငံတွေစိတ်ဝင်စားတယ်ဟို copy လုပ်ချင်တယ်ဟိုတမိုးရှိတဲ့လုပ်ငန်းလို့ကျွန်မထင်ပါတယ်အဲဒါစဉ်စဉ်တည်တည်နဲ့ကလေးတွေတတ်စီခြင်းနဲ့ဆက်လက်လဲထိမ့်သိမ့်စိတ်ချင်ပါတယ်ကျအဲဒါပဲဟုတ်
ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုချိန်ပေးပြီးတော့ပြကြပေးရအောင
်ဟုတ်ဟုတ်ဟုတ်ကျမလည်းကျေးဇူးတင်ပါတယ
်အမျိုးသမီးကန္နာပြီးအခုတခါတော့သုတဆုံလင်းအမေရိကန်တခွင်အလှည့်ကြလာပါပြီဒီတစ်ပတ်မှာတော့ကိုဗစ်ကြောင့်နိုင်ငံတကာကုန်သွယ်ရေးဘယ်လိုထိခိုက်ရသလဲတသက်လွတ်တွေကျွေးနေတဲ့နယူးယောက်မြို့ကစာတင်ကြောင်းစတာတွေကိုကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
ဆိုင်ပြည်သမားတွေအတွက်တော့ရာသီဥတုကသာအရေးကြီးတာပါရာသီဥတုအဆင်ပြေမှသာတီးနှံကောင်းကောင်းထွက်တာပါဒါပေမဲ့လည်းခုခါမှာတော့ကိုဗစ်ကရောဂါနဲ့ယူကရိန်းပေါ်ရုရှားတူကျော်စစ်ဟာအလုံးအတွက်အခက်အခဲဖြစ်စေပါတယ်မွေးမြူရေးသမားလည်းဖြစ်တဲ့ Maryland ပြည်နယ် Frederick မြို့က Check Fry ဟာတိရိစ္ဆာန်အတွက်ဘာလီလိုအပင်မျိုးကိုအဓိကထားစိုက်ပါတယ်အခုနှစ်မှာတော့စိုက်ပျိုးရေးအတွက်ကုန်ကျစရိတ်ဟာအဆမတန်ပြတ်သွားတယ်လို့ဆိုပါတယ
် Fertilizer has almost tripledfrom last year.
တနင်္ဂနွေဩဇာဟာမနစ်ကထက်စာရင်3000လောက်တက်သွားတယ်လို့သူကပြောပါတယ်။အရင်ကတော့ဒဒန်ကို330လောက်ပေးရတာကနေခုအခါ800လောက်ထိပေးရတာပါ။ဒီဇယ်စီဈေးလည်းနှစ်ဆကျော်တက်သွားပါတယ်။သူ့ရဲ့ထွန်ဇက်ကိုတစ်ခါစီဖြစ်ရင်ဒီဇယ်စီ1135လီတာဆက်ပါတယ
်။ Oil is what puts food on the table.
စီကနေစားဖို့တော့ပူရှားတာပါ။စီမရှိရင်ထွန်ဇက်မောင်းမရတာကြောင့်အပင်တွေလည်းဆိုက်လို့ရတော့မှာမဟုတ်ပါဘူး
။အဓိကကတော့နိုင်ငံတကာကုန်စည်ပို့ဆောင်ရေးနဲ့ပြည်တွင်းကုန်စည်ဖြန့်ဖြူးရေးစနစ်ပုံမှန်ပြန်မလည်ပတ်နိုင်သေးတာကြောင့်ဖြစ်တယ်လို့ Helena Dummy Oza ဆက်ယုံကွဲမန်နေဂျာ Aaron Robbie ကပြောပါတယ
်။ When you can't get from one supplier,
စီတစ်ခုမရဘူးဆိုရင်အဲ့ဒီကနေတောက်လျှောက်တခြားသူတွေအတွက်လည်းအခက်အခဲတွေဖြစ်ကုန်ပြီးဘလို့မှရှင်းလို့မရတော့ပါဘူး။
ကိုဗစ်ကာလအတွင်းကုန်စည်စစ်ဆင်မှုတွေရပ်ဆိုင်းချိန်မှာကုန်စည်ဖြန့်ဖြူးရမှာအရေးပါတဲ့ကုန်တင် truck ကားလုပ်ငန်းကွင်မှာလည်းလှုပ်သားရှားပါးမှုတွေဖြစ်ပြီးတင်မောစိတ်မှာကွန်တိန်နာတွေစုပုံနေခဲ့သလိုဈေးကွက်အတွင်းမှာလည်းပစ္စည်းပြတ်လက်ခဲ့ပါတယ်ကိုဗစ်ကာကွယ်ဈေးတွေပေါ်လာပြီးနောက်မှာတော့အရာရာပုံမှန်ပြန်လည်ပတ်ဖို့အချိန်ယူနေချိန်မှာပဲအခုအခါတရုတ်နိုင်ငံမှာကိုဗစ်အကြီးအကျယ်ကူးစက်မှုတွေကြောင့်နေမှာပဲနေကြဖို့အစိုးရကအမိန့်ထုတ်ပြန်ထားပါတယ်နောက်ဆက်တွဲအနေနဲ့ရှန်ဟန်းစက္ကန့်မှာကုန်ပစ္စည်းတွေစုပုံလာနိုင်တာမျိုးကျွမ်းကျင်သူတွေကခံမှန်းထားပါတယ်ကယ်လီဖိုးနီးယားတက်သူစီးပွားရေးပညာရှင်ခရစ်တန်က
in the China's production is
တရုတ်စီးရုံတွေကရပ်လိုက်ပြန်လည်လိုက်လုပ်နေရင်ကျွန်တော်တို့ဝေးပြေးလမ်းမကြီးတွေပေါ်မှာကားတွေအချိန်နဲ့သွားလိုက်ရုတ်တရက်ရပ်လိုက်ပုံစံမျိုးဖြစ်သွားတာပ
ါဈေးကွက်အတွင်းကုန်ပစ္စည်းပြတ်ပြီးတော့ဝယ်လို့အားနဲ့ရောင်းလို့အားမမျှတဲ့အခါငွေကြေးဖောင်းပွားမှုလည်းဖြစ်စေတာပါ check fry ကတော့သူ့ရဲ့ရေခဲမုန့်ကို100ရာခိုင်နှုန်းဈေးတက်ပြီးရောင်းပါတယ
် ice cream costs have gone up
သွင်းကုန်ပစ္စည်းတွေဈေးတက်ကုန်တော့ရေခဲမုန့်လည်းဈေးတက်ပါလေပစ္စည်းတွေအလင်းမီမထုတ်နိုင်ရင်စားသောက်ကုန်တွေလည်းတေချာပေါက်ဈေးတက်မှာပါ
ဒီလိုအခြေအနေတွေကြောင့်တခြားစိုက်ပျိုးရေးသမားတွေလိုပဲ fry လည်း short ချစိုက်ပျိုးနေပါတယ်ဒီလုပ်ငန်းကိုမိသားစုအစဉ်အဆက်1800ခုနှစ်လောက်ကတည်းကစတင်ခဲ့တာပါခင်ဗျာဝါရှင်တန်ပြည်နယ်ဆီယက်တဲမြို့ကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းငွေတွေမှာတပတ်ကို၅ရက်လုပ်ရတာပါVolt Company လုပ်ငန်းတွချဲ့ရေးဌာနအကြီးအကဲ Sarah Ray ကတနင်္လာနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အနားယူနိုင်ပါတယ်သုံးရက်လုံးနားလိုက်ရရင်အလုပ်လေးရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်သာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Bolt ကုမ္ပဏီကလည်းမနှစ်အော်တိုဘာလောက်ကစလို့တပတ်၄ရက်သာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
လုပ်ကို9ရက်ကနေ4ရက်ကိုရှင်းချကြနာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကြအောင်ဘယ်လိုအယုံဆိုင်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းတမာတွေကိုဘယ်လိုရှင်းချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ဖုန်းဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။ကုမ္ပဏီ software engineer Sarah Yang က3ရက်900ရာကြောင်းအလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောရတယ်
Like coming back on Monday, I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။2ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတွေရှာတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn, Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်4ရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ်
။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်မတ်တာကာနိုကတပတ်ကို32နာရီသာလောက်ရမယ့်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်။32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ်။လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါတယ်။ဒါပေမဲ့တချို့လုပ်ငန်းတွေကတော့ချွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါတယ်။
That's what we're seeing with the great resignation is people are not just automatically
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ပဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မကြိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်ကြိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံစတ်တက်နေပါရယ်မနှစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50တုံးဆွဲခဲ့ပါရယ်ခင်ဗျာဒီဝါရီလာဇမင်းကစပြီးတော့နယူးယောက်မြို့ကကျောင်းတွေမှာကလေးတွေကိုတောက်ကြနေတိုင်းတက်တက်လွတ်ကျွေးတဲ့အစီအစဉ်နယူးယောက်မြို့ပညာရေးဌာနကကြီးညာခဲ့တာပါကလေးတွေစားတဲ့အစားအစာတွေမှာ cheese pizza စသဖြင့်နို့နဲ့ပတ်သက်တဲ့အစားအစာတွေကိုကျွေးနေရကနေအခုလိုစတင်ပြောင်းလဲလိုက်တာပါနယူးယောက်မြို့တော်ဝန် Eric Adams က
We feed our healthcare crisis.
ကိုကျန်းမာရေးအတွက်ပဲဂရုမစိုက်ပဲဖြစ်နေတာပါ။ကလေးတွေမှာအဝလွန်တာ၊ဆီးကျိုယောဂါဖြစ်ကြတာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကြပေမဲ့ကျောင်းတွေမှာကျွေးတဲ့အစားအစာတွေဟာကျန်းမာရေးကိုထိခိုက်စေတာတွေ့ရပါတယ်။ကျွန်တော်ကကလေးတွေမျိုးတော်ဝင်မဟုတ်ပေမဲ့လည်းကလေးတွေအတွက်ရွေးချယ်စရာလမ်းတွေဖွင့်ထားပေးဖို့လိုပါတယ်။ကလေးတွေကလည်းကျောင်းကအစားအစာတွေပိုကောင်းအောင်လုပ်ဖို့ပြောနေတာဆိုတော့ကျမရေးအတွက်တင့်တော်တဲ့အစားအစာတွေအတက်နိုင်ဆုံးရွေးချယ်ပြင်ဆင်ပေးထားပါတယ်
။ American ပြည်အောင်စုကကျောင်းတွေမှာအသီးအရွက်လဲနေ့စဉ်နေ့တိုင်းအမြဲကျွေးလေးရှိပါတယ်။ဒါပေမဲ့အခုအခါမှာတော့တပတ်ကိုတစ်ရက်တက်တက်လွတ်တာကျွေးမှာပါ။ Barnett Medical Center ကဒေါက်တာ Vanita Raman က
This way of eating is going to serve
အကျိုးကျေးဇူးတော်တော်များများခံစားရမှာပါဒီအလေးအထဟာကလေးဘဝအတွက်သားမဟုတ်ပဲသူတို့ဘဝတစ်လျှောက်လုံးအတွက်လည်းအထောက်အကူဖြစ်စေပြီးကဘာကြီးအတွက်ရောဒီကဘာကြီးထဲမှာရှိတဲ့တခြားတလိမ့်ဆန်တွေဘေးဒုက္ခမရောက်စေဖို့အတွက်လည်းဖြစ်ပါတယ်ငယ်ရွယ်စဉ်ကတည်းကအခုလိုစားသုံးတဲ့အလေးအထပြုစုပျိုးထောင်ပေးခြင်းအပြင်အနာဂတ်အတွက်အကျိုးကျေးဇူးဖြစ်ထွန်းစေမယ်လို့ထင်ပါတယ်
တက်တက်လို့မစားခြင်းတွေကတော့ကြိုတင်မှာကြားထားနိုင်တဲ့အပြင်ကလေးတွေစားလို့ရှိတဲ့နှုတ်မြေပဲယူ jelly sandwich နဲ့တခြားစားစရာတွေလည်းအားလုံးထားပြီးထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ကလေးမိဘတူဖြစ်တဲ့ Michelle Hu က
I think it's a great opportunity to let them
တက်တက်လို့စားရဲဆိုတာဘာလဲဆိုတာကိုသိဖို့အခွင့်အရေးကောင်းတစ်ခုပါဘဝမှာအစားအစာကိုဘယ်လိုရွေးချယ်စားသုံးမလဲဆိုတာကိုလည်းသိစေတာကြောင့်ဒါဟာအကြံကောင်းတစ်ခုလို့ထင်ပါတယ်ရှင်
ယူအမျိုးမှာចောင်းပေါင်း1800ကျော်ရှိပြီးចောင်းသားចောင်းသူတသန်းတသိန်းကျော်ရှိပါတယ်ခင်ဗျာ
VOE ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးနားဆင်နေရတာပါခင်ဗျာအခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်มาဖြစ်ပါတယ်ဗျာ
အမေရိကန်အာကာသစူးစမ်းလေ့လာရေးဖွဲ့ NASA ကအရက်သားတွေအတွက်ပထမဆုံးပုဂ္ဂလိကအာကာသလေ့လာရေးခီးစဉ်ဖြစ်တဲ့နိုင်ငံတကာအာကာသစခန်းကိုသွားဖို့သူ့ရဲ့အာကာသလုပ်ငန်းတွေကိုလမ်းဖွင့်ပေးနေတဲ့အကြောင်းပြောပြပါမယ် နိုင်ငံတကာအာကာသစခန်းဟာဘောလုံးကွင်းတကွန်းစာလောက်ကျဲပြီးအစိတ်ပိုင်း16ခုနဲ့တိချောက်ထားတာပါသူဟာမြေပြင်ကနေမိုင်240အထက်မှာတစ်စက္ကန့်ကို9မိုင်နှုန်းလောက်ရှိတဲ့တနအီကိုမိုင်18150နှုန်းနဲ့လီယို low earth orbit လို့ခေါ်တဲ့ကမ္ဘာပတ်လမ်းကြောင်းအတိုင်းကမ္ဘာကိုမိနစ်90တိုင်းမှာတစ်ချိန်နဲ့တရက်ကို16ချိန်ပတ်နေတာဖြစ်ပါတယ်2020 April 10ရက်နေ့မှာတော့ NASA အဖွဲ့ရဲ့ Next Step 6 Lunar အစီအစဉ်ဖြစ်တဲ့အာကာသနည်းပညာဆိုင်ရာနောက်တစ်ဆင့် Susan Lillard ရဲ့အတွက် contract ပေးထားတဲ့ Houston အခြေစိုက် Exum Space Company ရဲ့ Exum 1 ခီးစဉ်ဖြစ်တဲ့နိုင်ငံတကာအာကာသစခန်းစီကိုပုဂ္ဂလိကအာကာသလေ့လာရေးအဖွဲ့တစ်ဖွဲ့ကိုပထမဆုံးဆီလွတ်ခဲ့ပါတယ်ဖလော်ရီဒါကကနေဒီအာကာသအစူးစမ်းလေ့လာရေးစခန်းကနေ SpaceX Crew Dragon ဒုံးပျံနဲ့အာကာသတဲကိုတက်လွှတ်ခဲ့တာဖြစ်ပါတယ်ဒါဟာဆယ်စုနှစ်ပေါင်းများစွာရုရှားနဲ့အာကာသခီးစဉ်တွေလက်တွဲပြီးဆောင်ရွက်မှုကနေရှောင်ကျဉ်မှုစ조사လာခဲ့တဲ့နောက်ပိုင်း NASA ကသူ့ရဲ့အာကာသတကပောက်ကိုအာကာသခီးသောဧည့်သည်တွေအတွက်ပထမဆုံးတန်းဖွင့်ပေးလိုက်တာဖြစ်ပါတယ် Exum 1 ခီးစဉ်ကို Exum ရဲ့စီးပွားရေးတိုးတက်မှုဆိုင်ရာဒုဥက္ကဋ္ဌဖြစ်တဲ့ Spain နိုင်ငံဘွား NASA အာကာသယာဉ်မှူးဟောင်း Michael Lopez Alegria ဦးဆောင်တာဖြစ်ပြီး April 9ရက်နေ့မှာတော့နိုင်ငံတကာအာကာသစခန်းကိုရောက်သွားခဲ့တာပါ American Ancient မြင်းနဲ့နည်းပညာဆိုင်ရာလုပ်ငန်းရှင်အသက်80ကျော် Larry Connor ကအာကာသယာဉ်မောင်း Pilot အဖြစ်နဲ့တာဝန်ယူပြီးဒုတိယဦးစီးဖြစ်နဲ့လိုက်ပါခဲ့တာပါ။ Israel ကယင်းဤမြုံနာမှုလုပ်ငန်းရှင် Israel တိုက်လီယန်လေတရေဟောင်းအသက်64နှစ်အရွယ် Eden Stevie နဲ့အသက်52နှစ်အရွယ်ကနေဒါစီးပွားရေးလုပ်ငန်းရှင်နဲ့ပရဟိတအလှရှင် Mark Patti တို့ကတော့မစ်ရှင်အထူးကြံ့ကြံ့သူတွေဖြစ်နဲ့လိုက်ပါသွားကြတာပါ။ဒီအာကာသလေ့လာရေးခီးစဉ်ကိုသွားဖို့အတွက်ဒီစီးပွားရေးလုပ်ငန်းရှင်၃ယောက်ကတယောက်ကို American Dollar 55တန်းပေးရပါတယ်။ဒီအာဂါသခီးစဉ်အတွက်သူတို့ဟာနိုင်1000စီဒေ့ကျင်ခဲ့ကြပါတယ်။သူတို့ကိုဘီလီယံနာတထည် Elon Musk ရဲ့ဒုံးပျံကုမ္ပဏီ SpaceX ကနေပို့ဆောင်ပေးခဲ့တာပါ။ NASA ရဲ့ပထမဆုံးအာဂါသနဲ့ဆက်လွတ်တဲ့ပွဲဥရခီးစဉ်နဲ့လိုက်ပါသွားသူလူချမ်းသာ3ဦးဟာနိုင်ငံတကာအာဂါသစခန်းကနေ April 25ရက်နေ့မှာတော့မြေကမ္ဘာကိုပြန်ရောက်လာပါပြီ။သူတို့ကို SpaceX အာကာသယာဉ်ထိန်းချုပ်ရေးဌာနကကြိုဆိုပါတယ
် On behalf of the entire SpaceX team, welcome back to Planet Earth.
မြေကမ္ဘာကိုပြန်ရောက်လာတဲ့ SpaceX အဖွဲ့သားအားလုံးကိုကြိုဆိုပါတယ် Exum 1 mission ဟာလူသားတွေရဲ့အာကာသပြန်တမ်းမှုအတွက်စံနမူနာတစ်တစ်ခုဖြစ်နေစတင်လိုက်ပါပြီ။အာကာသထဲမှာရင်းနှင်းနဲ့ပို့ပြီးနေရတာကိုချီးနှူးဝမ်းမြောက်မယ်လို့မျှော်လင့်ပါတယ်အခုလို SpaceX နဲ့ပြန်တန်းဖို့ရွေးချယ်ခဲ့တာအတွက်လည်းကျေးဇူးတင်ပါတယ်လို့ပြောသွားတာပါ။တပတ်ကျော်လောက်ပဲကြာမယ်လို့ခန့်မှန်းထားတဲ့ဒီခီးစဉ်ဟာရာသီဥတုဆိုးဝါးတာကြောင့်နှောင့်နှေးခဲ့ရတာဖြစ်ပြီး Florida ကမ်းလမ်း Atlantic သမုဒ္ဒရာထဲပြန်ပြီးဆင်းသက်ချိန်အထိဆို18ရက်ကြာသွားခဲ့တာပါ။
My thanks to you everybody
ကျွန်တော်လည်းကျေးဇူးတင်ပါတယ်ခေါ်တော့ကျွန်တော်တို့ပံ့ပိုးထောက်ခံခဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်ဒါအမကန်အလုပ်ဖြစ်သလိုမယုံကြည်နဲ့တော့အဟောပွင့်မစ်ရှင်တစ်ခုလည်းဖြစ်ပါတယ်
။အာကာသယာဉ်မှုဖြစ်နေတာဝန်ယူထားတဲ့ Larry Connor က SpaceX အာကာသယာဉ်တွေကနေဖြေကြားခဲ့တာပါ။ NASA ရဲ့စီစဉ်မှုနဲ့ Exum 1အာကာသခီးစဉ်ကတော့အောင်မြင်မြင်ပြီးဆုံးသွားပါပြီ။ Exum 2ကိုတော့ဒီ2022နှောင်းပိုင်းကနေ2023နွေဦးထဲမှာလွှတ်တင်ဖို့အတွက်စီစဉ်ထားပါတယ်။ NASA အုပ်ချုပ်ရေးမှူး Bill Nelson ကတော့American Piron Suha Agatha Susan Yisanya Shwe Kit ko yauk la bi lo pyo ba de
We are really in a golden era of space exploration. We've seen the first private astronaut
Agatha Susan Yima jnaru ga deke Shwe Kit ko yauk ni ba bi. Patama u song pugalika Agatha yin mu de Agatha re twa de khi ga le aw aw myin myin be pyan le yauk la da ko twi kae ja ya ba de. Aku le naw 39 nai ma Crew 4ကိုလွှတ်တင်တော့မှာပ
ါ SpaceX Crew 4ဟာ Crew Dragon အာကာသယာဉ် NASA ခီးတယ်တွေကိုနိုင်ငံတကာအာကာသစခန်းစီပို့ပေးတဲ့သရုပ်ထမြောက်ခီးစဉ်ဖြစ်ပါတယ်ဒီတစ်ခေါက်မှာလည်း NASA က3ဦးနဲ့ ESA ဥရောပအာကာသစူးစမ်းရေးအေဂျင်စီက2ဦးစုစုပေါင်းအာကာသယာဉ်မှူး4ဦးကိုပို့ဆောင်ပေးမှာဖြစ်ပါတယ် NASA ကနှစ်ပေါင်း50လောက်ကြာမှာ ラガバボ便秘とはぶ便利れるとれ表ばれ。ニーランテポンサンテと地球にでるルダーレゴ因果情報セルフォードで、ニビニャテドレナサハアガタスーザンイマシュエキゴヤオネビルと表ばれ。ドレベオチョイムロバガバナガロナサが西部アガタ世間に地球内もって自由たれると表ばれ。
All the suborbital flights, more so the orbital ones, establishing these commercial space stations as we move forward. You know, this Axiom flight being a first step
toward getting the first Pogalika Agada in Muri Yaudabi Nanganaga Agada Sakama, a low low nine boat a dre, Patama Chilandia Pibare, Machagi Mabe, Turuku by Sakani Shilabi, D Longanga, Nauma Titua Labo Shibare.
D Kis and Regane, Exam Space, Space Xnet, Nasaroja, Bubon Soyamuha, Pogalika Agada Susan Lungadre. Jibare Chilandia Chides Rago Tempia, Tidalin Patre, Pigman and Nibina Canago, Dimave, Ganala Gilas, Nadaba Mabianti, Soya.
Talking to that, then said a Tipan and Nibina Gana Chibarek. Now, we are told in the Nepatalo, we went and jam Beijing there. So, you know, generals, you will say it. I may email Lisaga, Burmese@voanews.com, Chibarek. Now,
အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ကင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။ထိုင်းနိုင်ငံပိုင်PTT EB ရန်နဲ့တဘာဝအတန်းွေကုမ္ပဏီနဲ့မလေးရှားအစိုးရပိုင်ပက်ထရိုနက်စ်စွမ်းအင်ကုမ္ပဏီကမြန်မာနိုင်ငံတွင်ရဲတကံတဘာဝအတန်းွေစီမံကိန်းမှာယင်းနှစ်မြောက်နှစ်လောက်ကနေလာရီကနေနှုတ်ထွက်ပြီးလို့တောက်ချန်တွေကကြေညာခဲ့ပါတယ်။ဒါဟာနိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေက ညမနိုင်ငံကနေလုပ်ငန်းတွေဇက်တိုင်နှုတ်ထွက်နေကြတဲ့အထက်ကနောက်ဆုံးဖြစ်တော်မူပါအလားတူဂျပန်စွမ်းအင်ကုမ္ပဏီအီနီယိုစ်ကလည်းလုပ်ငန်းတွေပြန်ပြီးရုပ်သိမ်းမဲ့အကြောင်းပြောပါတယ်တိရီလင်္ကာနိုင်ငံမှာလက်ရှိနိုင်ငံရေးအချက်တွေဖြည့်ရှင်းဖို့ဂျာဖြတ်အစိုးရဝန်ကြီးများဆင်းတင်သွင်းရမှာလက်ရှိသမ္မတဂိုတာဘာယာရာဂျပတ်စကာကသူ့ရဲ့အကူဖြစ်သူကိုဝန်ကြီးချုပ်နေရာကနေဖယ်ရှား လမ်းပေါ်အတွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသမှာရုရှားကထိုးစစ်တွေတိုးမြှင့်နေချိန်မှာပဲယူကရိန်းတပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ပြီးနေတဲ့အမေရိကန်နိုင်ငံသားအသက်22နှစ်အရွယ်မရင်းတပ်သားဟောင်းဝီလီဂျိုးဆက်ကန်ဆာသေဆုံးသွားတဲ့အတွက်ဝမ်းနည်းချီးကွမ်းရာကြောင်းအမေရိကန်နိုင်ငံခြားရေးဌာနကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ G20 ဆက်မှုထိပ်သီးနိုင်ငံ20ရဲ့ဒီနှစ်အတွက်အလှကျသဘာပတိအင်ဒိုနီးရှားကသမ္မတဂျိုကိုဝီဒိုဒိုကလာမယ့်နိုဝင်ဘာဘာလီမှာကျင်းပမယ့်စီးပွားရေးဖိုရမ်ကိုတက်ရောက်ဖို့အတွက်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကိုဖိတ်ကြားရုံနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီအစည်းအဝေးကိုတက်ရောက်ဖို့မသေးကြကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်မပါမှာပဲတက်ရောက်နိုင်ခြေရှိတဲ့သဘောသမ္မတအင်ဗျူကတောက်ကြနေမှာပြောကြားခဲ့ပါတယ်
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ဗျာအတန်မိုင်းဆိုင်ရာရုပ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Tayyab တို့ဖြစ်ကြပါတယ် VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒတွေပြည့်ဝတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.